Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာမေလ29ရက်ဂျာတာဝရီနေ့ပြည်မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့တိုင်းနိုမီတာ19 25 30နဲ့တိုင်းလိုက်မီတာ190တွေကနေတိုက်ရိုက်နားဆင်နိုင်ကြသလိုပြည်မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီနေ့ညအတွက်အစီအစဉ်မှုအဖြစ်ကျွန်တော်ဇော်ဝင်လိုင်ကဆောင်ရွက်ပေးသွားပါမယ်ဒီကနေ့မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူ
ဒီလိုလည်းဟိုလားထပ်ပေါ်တယ်ဒီမှာထပ်ပေါ်တယ်ပြောတော့ကျွန်တော်တို့ကမိုင်းကြတော့ခုနှစ်လုံးနဲ့ကိုလုံးသားလည်းတော့ရှိပါသေးတယ်ဒီကံကတော့နောက်ဆုံးပေါက်တဲ့ဒီကတာကီတာတစ်ဆယ်ရက်ကွယ်ပတ်ကဆယ်စီးများကဘုံတော့ဟိုကေရီကမာတယောက်နဲ့အမျိုးသမီးပြီးတယောက်ဖြစ်ရတယ်ပဲကြားတယ်ရန်ကုန
်တာကီတာအပါဝင်နေအတော်များများမှာဒီကနေ့ပေါက်ကွဲမှုတွေဆက်တိုက်ဖြစ်ခဲ့တာနဲ့လောက်ကြံတက်ဖြတ်ခံရတဲ့အကြောင်းတွေအပါဝင်ဆ ਿਆ နာသိမ်းမှုဆန္ဒပြပွဲတွေအကြောင်းစကိုင်းတိုင်းတွင်းကစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေတပ်ပွဲဖြစ်ပွားနေကြတာ၊ကြားပြည်နယ်အတွင်းကတပ်ပွဲနောက်ဆုံးအခြေအနေတွေအပြင်ကချင်းပြည်နယ်ဖားကမှာပြည်သူ့စစ်ကောင်စီတပ်ရောက်နေမှာလှုပ်ကြံတပ်ဖြတ်ခံရလိုက်တာစတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမှာတော့ဦးအောင်ခင်ရဲ့မြန်မာရေးတုံတက်ချက်၊ကျမရေးကဏ္ဍတို့နဲ့အတူတိုင်းရင်းသတင်းလွှာတို့ကိုတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ရှားတာပရိသတ်ညအတွက်နောက်ဆုံးရသတင်းတွေကိုမတ်ခွန်ညိုနဲ့ကိုဝင်းမင်းတို့ကကြောပြကြပါမယ်ခင်ဗျာ။
စစ်အာဏာရှင်စံချိန်ရေးစံတာပြပွဲလေးကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲဖမ်းဆီးတာတွေလုပ်နေတဲ့ကြားကပဲစံတာပြပွဲတွေပုံစံမျိုးမျိုးနဲ့ရှိနေသလိုလက်နက်ကင်ပြီးပြန်တိုက်တာတွေလည်းဆက်ဖြစ်နေပါတယ်။တရားပြည်နယ်တွင်စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တို့ကြားဒီမော့ဆိုမျိုးနဲ့အနီးတဝိုက်ကျေးရွာတွေမှာပစ်ခတ်မှုတွေရှိနေပြီးဖဲခုံနဲ့လွိုက်ကော်မျိုးတွေမှာစစ်ကောင်စီတပ်ကရပ်ရွာတဲ့အထိပစ်ခတ်တာတွေရှိကြောင်းဒေသခံတွေကပြောပါတယ်။ဒီပြစ်ခတ်မှုတွေအတွင်းနှစ်ဖက်တပ်ဖွဲ့ဝင်တွေပြင်ပြည်သူတချို့သိဆုံးခဲ့တယ်လို့ဒေသခံတွေကပြောပေမဲ့ BOA အနေနဲ့တိကျအတည်မပြုနိုင်သေးပါဘူး။ဒီကနေ့မနေ့3နာရီဝန်းကျင်မှာအမှတ်1ဘလူးချောင်းရေအလျက်စစ်ဆက်ယုံဆက်ယုံမှုရုံခန်းအဆောက်အဦမိလောင်ပျက်စီးသွားပါတယ်။မိဘလူစတင်လောင်ကျွမ်းခဲ့တယ်လို့ဆိုတာကိုတော့မိသက်ဦးစီးဌာနကမထုတ်ပြန်သေးပါဘူး။ရန်ကုန်မှာတော့ဒီကနေ့မနေ့ပိုင်းတာဂီတာမြို့နယ်မန်ပြေ3ရပ်ကွက်မှာယာယီမှုမျိုးသားတဦးတနက်နေ့ပြစ်ဒဏ်ခံရလို့သိဆုံးသွားပါတယ်။ဘသူဖြစ်တယ်ဆိုတာမသိရသေးပေမဲ့သိဆုံးသူကတော့စစ်ကောင်စီသတင်းပေးအဖြစ်နာမည်ကျော်သူဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ပြစ်ခတ်မှုဖြစ်ပြီးနိုင်ရိုက်တွင်မှာပဲတာကီတာမြို့နယ်အတွင်းပောက်ကွဲမှု9ကြိမ်ချက်မနည်းကြားရကြောင်းလည်းဒေသခံတွေကပြောပါတယ်မွန်ပြည်နယ်ဘီလင်းမြို့နယ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီမြို့နယ်ဥက္ကဋ္ဌတယောက်ဒီကနေ့မနေ့ပိုင်းတနက်နေ့ပြစ်ဒဏ်ခံရလို့သိဆုံးခဲ့ပြီးဇနီးဖြစ်သူလည်းဒဏ်ရာရခဲ့တယ်လို့ဒေသတွင်းသတင်းတွေကဆိုပါတယ်အကြမ်းမဖက်စံတာပြသူတွေကိုကြီအစ်စ်သုံးပြီးပြစ်ခတ်ခဲ့တာနဲ့အချုပ်ခန်းအတွင်းတည်ဆုံခဲ့ရသူပေါင်း800ကျော်လာချင်းအပြန်အလှန်ပြစ်ခတ်တိုက်ခိုက်မှုတွေရှိနေသလိုစံတာပြပွဲတွေနေ့စဉ်မပြတ်တဲ့မြို့ရွာတွေလည်းရှိနေပါတယ်မန္တလေးမုံရွာကလေးဖားကန်တဝဲလောက်လုံးနဲ့30တို့မှနေ့စဉ်ပြုတ်လုံနေကြတဲ့သပိတ်မှောက်စစ်ကြောင်းတွေဆက်ရှိနေသလိုဆလင်းကြီးနဲ့ရင်းမပင်မြို့အနီးကကြေးရွာတွေရွာပေါင်းသပိတ်ကိုလူထောင်ချီဆင်နွှဲကြပါတယ်။မိထီလာမော်လမြိုင်မိုးကောင်ကြောင်မဲနဲ့ပကံညာဦးဒေသတွေမှာလည်းဆိုင်ကဲသပိတ်ကြောက်ကြသပိတ်လူမဲ့သပိတ်တွေနဲ့စစ်အာဏာရှင်ကိုစန့်ကျင်ကြောင်းပုံစံမျိုးစုံနဲ့ဆန္ဒပြသနေကြပါတယ်ရှင်။ကမ္ဘာဖလားဘောလုံးပြိုင်ပွဲဝင်ခွင့်အတွက်ဂျပန်အသင်းနဲ့ခြေစစ်ပွဲကံရမယ်မြမလက်ရွေးစင်ဘောလုံးအသင်းသားတွေအနေနဲ့မြမလူလူနဲ့ရက်တီပြီးစစ်အာဏာသိမ်းမှုကိုစတင်ကြောင်းလက်သုံးကြောင်းထောင်ပြကြဖို့ပြိုင်ပွဲမဝင်ဘဲသပိတ်မှောက်ထားတဲ့လက်ရွေးစင်ကိုသမားကျော်စင်ထက်ကတိုက်တွန်းတဲ့အကြောင်း AFP သတင်းမှရေးသားထားပါတယ်ဒါပေမဲ့လည်းလက်ရွေးစင်အသင်းနီးပြအန်တိုနီဟေးကတော့သူတို့အသင်းအနေနဲ့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကချမှတ်ထားတဲ့စီမင်းစည်းကမ်းတွေအတိုင်းလိုက်နာလှုပ်ဆောင်မှာဖြစ်ပြီးစစ်အာဏာသိမ်းမှုစန့်ကျင်ရေးစံတာပြပွဲတွေကသူတို့နဲ့ဘာမှမဆိုင်ဘူးလို့တုံ့ပြန်ပါတယ
် Religious or any statement the regulations of FIFA are very clear to that we are not allowed to make any sort
FIFA ရဲ့စီကမ်းချက်တွေကသိရှင်ပါတယ်ကမ္ဘာဖလားခြေစစ်ပွဲပဲဖြစ်ဖြစ်တခြားဘလို့ဘောလုံးပွဲပဲဖြစ်ဖြစ်ကစားနေခြင်းအတွင်းနိုင်ငံရေးဒါမှမဟုတ်ဘာသာရေးနဲ့ပတ်သက်လို့ဘလို့ဖော်ပြပြောဆိုချက်မျိုးကိုမှ FIFA ကခွင့်မပြုပါဘူးဒီစီကမ်းတိုင်းကျွန်တော်တို့လိုက်နာဆောင်ရွက်သွားပါမယ်လို့မြန်မာလက်ရွေးစင်အသင်းကြီးဂျာမန်နိုင်ငံသားအန်တိုနီဟေးကပြောခဲ့တာပါFIFA ကအဲ့ဒီလိုစီကံချထားပေမဲ့လည်းဂျာမနီသင်းဟာ2022ခုနှစ်ကမ္ဘာဖလားအင်ရှင်နိုင်ငံဖြစ်တဲ့ကာတာနိုင်ငံကိုဦးတည်ချက်ထားပြီးတော့ ပြည်ထောင်စုအစိုးရရဲ့ဒီကရဲမလာကအိုက်စလန်အသင်းနဲ့ခြေစစ်ပွဲမကန်ခင် Human Rights စာရန်ပါတီရှပ်တွေဝစ်စင်ခဲ့ကြပါတယ်ဒိမတ်နယ်သာလန်နဲ့နော်ဝေနိုင်ငံအသင်းတွေလည်းအလားတူဆန္ဒပြခဲ့ကြပါတယ်ဂျပန်အသင်းနဲ့ခြေစစ်ပွဲကံမဲ့မြန်မာလက်ရွေးစင်အသင်းမှာဂိုးသမားကျော်စင်ထက်အပြင်နာမည်ကျော်ဘောလုံးသမားတွေဖြစ်ကြတဲ့အောင်သူနဲ့ကျော်ကိုကိုတို့လည်းမပါဝင်ပဲသတိပေးခဲ့ကြပါတယ် မြန်မာအသင်းဟာဂျပန်ကာဂျစ္စတန်တာဂျီကစ္စတန်တို့နဲ့အတူအုပ်စု F မှာပါဝင်တာဖြစ်ပြီးဂျပန်နဲ့ခြေစစ်ပွဲကမင်းက်ဖန်တောက်ကြနေမှာကစားကြရမှာပါ Facebook ကိုတုံ့ပြန်ပြည်တွင်းကလူတွေပေါ်ဩဇာလွှမ်းမိုးဖို့ကြိုးစားတဲ့လောရက်တွေကြောင့်ကမ္ဘာပေါ်မှာအထူးခံရဆုံးနိုင်ငံတွေရဲ့မြန်မာနိုင်ငံဟာထိတ်ဆုံးမှရှိနေတယ်လို့ Facebook ကုမ္ပဏီကဗိုလ်ဟုနေမှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ် Facebook ကုမ္ပဏီအစီရင်ခံစာကထောက်ပြထားပါတယ် Facebook ပေါ်မှာအမုန်းစကားတွေပြောဆိုဖြန့်ဝေတာလူမျိုးစုတစ်ခုနဲ့တစ်ခုအထူးသဖြင့်ဘာသာရေးနဲ့လူမျိုးရေးလူနည်းစုတွေပေါ်မှာတိုက်ခိုက်မှုတွေဖြစ်လာစေတဲ့အထိလှုံ့ဆော်ပြောဆိုတာတွေကိုဖယ်ရှားဖို့ Facebook ကထိထိရောက်ရောက်မလုပ်ခဲ့ဘူးဆိုပြီးတော့လဲဝေဖန်ခံထားရတာပါ ဖေဖော်ဝါရီလတည့်ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာတော့ တမတော်သတင်းမှန်ကြံကြားရေးအဖွဲ့အပါအဝင်စစ်တပ်နဲ့ဆက်ဆံနေတဲ့Facebook စာမျက်နှာတွေကိုဖယ်ရှားပစ်ခဲ့သလိုအကောင့်အတူတွေကိုလည်းပိတ်ပစ်ခဲ့ပါတယ်။အာဏာသိမ်းစစ်တပ်ကလည်းအင်တာနက်အသုံးပြုတာကိုထိန်းချုပ်ထားသလို Facebook အပါအဝင်လူမှုဆက်သွယ်ရေးမီဒီယာတွေကိုပိတ်ပင်ထားပါတယ်ရှင်။ကယ်လီဖိုးနီးယားပြည်နယ်ကမြို့ပတ်ယထာပြုပြင်ထိန်းသိမ်းရေးစက်ရုံးတစ်ခုမှာဗုဒ္ဓဟူးနေ့ကပြစ်ခတ်မှုအတွင်းလူ900နဲ့အတူတပ်မှတ်သမားကိုယ်တိုင်လည်းသေဆုံးခဲ့ပါတယ်။ ရဲတပ်ဖွဲ့ကဝိုင်းထားချိန်မှာ59နှစ်အရွယ်ဆမ်ကက်စီဒီဟာသူ့ကိုယ်သူပြစ်ဒဏ်လိုက်ကြောင်းစင်တာကလာရာစီရင်စုအပိုင်နေတဲ့ရဲအရာရှိလော်ရီစမစ်ကပြောပါတယ်။ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးသမ္မတဂျိုးဘိုင်ဒန်ကသူနဲ့ဒုသမ္မတကမလာဟဲရစ်တို့ကိုအစီရင်ခံတင်ပြခဲ့ကြကြောင်းအင်ဂျူရောထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ ဒီလိုပြစ်ခတ်မှုတွေနဲ့ပတ်သက်လို့ချက်ချင်းအရေးယူဆောင်ရွက်ကြဖို့လွှတ်တော်ကိုတိုက်တွန်းကြောင်းနဲ့အမေရိကန်ထဲမှာလက်နက်ဘေးတင့်နေတာအဆုံးသတ်နိုင်အောင်လက်နက်ပိုင်ဆိုင်ရတဲ့လူများစုတွေအပါအဝင်အမေရိကန်ပြည်သူတွေအနေနဲ့အထူးသတိထားကြဖို့ကိုတိုက်တွန်းကြောင်းလည်းဒီကြေညာချက်မှာဖော်ပြထားပါတယ်။ဆန်ဟိုစင်းမြို့ဟာအမေရိကန်ပြည်ထောင်စုရဲ့နည်းပညာကုမ္ပဏီတွေအဓိကအခြေစိုက်ရာ
စံတဲ့တီထွင်တဲ့ကမ္ဘာနည်းပညာပေါင်းစုံရဲ့အချက်အချာနေရာဖြစ်တဲ့ဆီလီကွန်ဗယ်လီရဲ့အဓိကကြားတဲ့နေရာတစ်ခုအဖြစ်သတ်မှတ်ထားကြပါတယ်ရှင်။ဗီဒီယိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00နာရီကနေ10:00နာရီအထိ
92.5kHz 93.5kHz 95.5kHz VOA American တန်ရဲ့ထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။အိန္ဒိယမှာဒီနေ့ကိုဗစ်ပိုးတွေ့သူတွေနှစ်သိန်းကျော်ရှိတာကြောင့်စုစုပေါင်းပိုကူးခံရသူ 29ကျော်သာပြီးသေဆုံးသူပေါင်းကလည်း 3,800ရှိလာနေပါပြီ။ မနေ့ဗိုလ်ဒူးမနက်ကစပြီးဒီနေ့အထိသေဆုံးသူအရေအတွက်ကလည်း3,400ကျော်အထိများပြားခဲ့ပါတယ်။လက်ရှိမှာပိုးဆက်ရှိနေသူပေါင်း23,500ပါရှိနေပြီးပြီးခဲ့တဲ့24နာရီအတွင်းပြန်ဆက်လာသူက9,900ကျော်ရှိခဲ့တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကဆိုပါတယ်။တကယ်တော့အီဘီလာအလဲပိုင်းကစပြီးနေ့စဉ်ကူးစက်မှုနှုန်း3သိန်းနဲ့4သိန်းထက်ဇက်တိုက်မတရားမြင့်တက်ခဲ့ပေမဲ့ပြီးခဲ့တဲ့ဂျပန်တွေအတွ ကိုဗစ်ကာကွယ်ဆေးချုံနိုင်အစီအစဉ်တွေစတင်နေပြီးမနေ့ကတရက်ထဲတွင်လူပေါင်း2000လီပါးထိုးပေးခဲ့ကာကွယ်ဆေးတစ်ချိန်နဲ့နှစ်ချိန်အထိထိုးပြီးလူပေါင်းကလည်း200နှစ်တန်းကျော်လာနေပါပြီဒါပေမဲ့ဒီရက်ပိုင်းတွင်ဆိုက်ကလုန်းမုန်တိုင်းနဲ့ကြုံရရာကြောင့်ကံယူရန်ဒေသတွေမှာကာကွယ်ဆေးထိုးလုပ်ငန်းစဉ်တွေနှောင့်နှေးနေရပါတယ်ဖိလစ်ပိုင်နိုင်ငံမှာတော့နေ့စဉ်ကိုဗစ်ပိုးတွေ တင်းတင်းကျပ်ကျပ်သတိပေးလိုက်ပါတယ်။ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေကဒီကိုဗစ် -19 ကမ္ဘာကာယရောဂါဆိုင်ရာလော့ဒေါင်းချကန့်သတ်ထားမှုတွေကိုအရေးယူဆောင်ရွက်မှုမရှိတဲ့ရွာသကြီးနဲ့ရဲရရှိတွေကိုထောင်ချပြစ်မယ်လို့မနေ့ကသတိပေးလိုက်ပါတယ်။ရေကူကန်ပါတီပွဲတွေ၊အရက်တောင်ကျော်ပွဲ၊ရှင်ပွဲတွေနဲ့အပန်းဖြေခီးထက်တာတွေဒီလာစောပိုင်းနဲ့အပန်းဖြေဟိုတယ်ကြီး၃ခုမှာလုပ်ခဲ့ရကနေ ပေါ်ဝင်ခဲ့သူဒါဇင်တွေနဲ့စီပူးတွေ့ခဲ့တဲ့ပေါ်သမရတူတာတွေကအခုလိုတုံ့ပြန်ပြောဆိုလိုက်တာပါတင်းတင်းချနာရေးကိုပြောတတ်တာနဲ့နံပါတ်ကြီးထားတဲ့သမရတူတာတွေကဥပဒေထိန်းချုပ်ရာရှိတွေအနေနဲ့လက်ထဲမှာတုံ့အမြဲကင်တာပြီးဥပဒေချိုးဖောက်သူတွေရဲ့လက်တွေထိရောက်တွေကိုအတော်အတန်ရိုက်နှက်ဆုံးမစေချင်တယ်လို့ပြောလို့ရှိပါတယ်မက်စလာမှာစတင်ခဲ့တဲ့ကိုဗစ်ပိုးတွေ့မှုမတရားမြင့ ည်းဖိလစ်ပိုင်မှာရုန်းကန်နေရပါသေးတယ်။ဒီနေ့မှာပိုးတွေ့သူ6500နီးပါးနဲ့သေဆုံးသူ200ကျော်ရှိခဲ့ပြီးစုစုပေါင်းပိုးတွေ့သူ1000ကျော်နဲ့သေဆုံးသူပေါင်း2000ကျော်လာနေပြီလို့ဖိလစ်ပိုင်ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဟောင်ကောင်မှာတော့တရုတ်ရဲ့နိုင်ငံတော်လုံခြုံရေးဥပဒေသစ်ချမှတ်ပြီးဖိနှိပ်ခဲ့မှုနောက်မှာမိသားစုတွေကြောင်းရွှေ့သွားတာကြောင့်ကြောင်းထွက်နှုန်းလဲစံချိန်တင်သွားခဲ့ပါတယ်။ဟောင်ကောင်ကမူလာတန်းနဲ့အလဲတန်းအထက်တန်းကျောင်းတွေမှာကျောင်းထွက်တဲ့ကျောင်းသူကျောင်းသားရေအတွက်ကအခုလိုမြန်မာလာခဲ့တယ်လို့အဓိကဆရာဆရာမများသမဂ္ဂကထောက်ပြလိုက်ပါတယ်။ဟောက်ကောင်ဆရာဆရာမများသမဂ္ဂကကျောင်းပေါင်း180မှာမကြာသေးခင်ကကောက်ယူခဲ့တဲ့စတန်းအရနေရာတီကျောင်းပြည့်ရဲ့မတိုင်ခင်ကျောင်းထွက်သွားသူပေါင်းရာခနန်းတွင်နဲ့ချီရှိခဲ့တယ်လို့ထုတ်ပြန်ခဲ့ပါတယ်။ဒီစတန်းဖြစ်ဆိုတဲ့အထက်ကကျောင်းတဝက်ကျော်ကလည်းသူတို့ကျောင်းတစ်ခုစီမှာကိုထွက်သွားသူက10ဦးကျော်စီရှိခဲ့ပြီးကျောင်း၄ကျောင်းမှာဆိုရင်ကျောင်းသူကျောင်းသား50ကျော်အထိလက်ရှိစာတင်နှစ်ဝက်မှာထွက်သွားခဲ့တယ်လို့စတမ်းမှာဖြေဆိုခဲ့ပါတယ်။ဟောင်ကောင်မိဘဆရာတင်ကြီးကဖန်ဝေဝါကလည်းလက်ရှိနိုင်ငံတော်လုံခြုံရေးဥပဒေပြအောင်မှာငြိမ်းချမ်းစွာဆန္ဒပြသူတွေကိုရဲတွေကဖမ်းဆီးခဲ့တာကြောင့်မိဘအများအပြားလုံခြုံရေးစိုးရိမ်ပြီးဟောင်ကောင်ကနေရှေ့ပြောင်းသွားခဲ့ကြတယ်လို့ရှင်းပြခဲ့ပါတယ်။ဒါအပြင်ဒီလုံခြုံရေးဥပဒေကိုကျောင်းတွေမှာတင်ညာပေးရိုက်သွင်းဖို့နဲ့ကျောင်းသူကျောင်းသားနဲ့ဆရာဆရာမတွေကိုပါကျောင်းပြင်ပမှာဆန့်ကျင်လှုပ်ရှားမှုရှိမရှိစောင့်ကြည့်ဖို့ပါတရုတ်ဆိုရကလှုပ်ဆောင်လာခဲ့တယ်လို့လည်းဒီမိဘဆရာအသင်းကဆိုပါတယ်ခင်ဗျ။ကမ္ဘာအစည်းအဝေးအခြေအနေကုမ္ပဏီတချို့အနေနဲ့ရာသီဥတုပြောင်းလဲမှုပြဿနာဖြေရှင်းရေးလှုပ်ဆောင်ပေးဖို့အစုရှယ်ယာဝန်တွေကဖိအားပေးတာကိုခံလာနေရပါတယ်။ Exxon Mobil ကုမ္ပဏီစုရှယ်ယာဝန်ထားသူတွေအနေနဲ့ယင်းဒီမြို့နယ်သူစုပေါင်းရမုံဝေအဖွဲ့ကအစိုးပြုထားသူအ ਨੇ ဆုံးနှူးကိုကုမ္ပဏီရဲ့12ဦးပါဒါရိုက်တာဘုတ်အဖွဲ့မှတာဝန်ယူပေးဖို့ရွေးချယ်လိုက်ပါတယ်။ဒီစုပေါင်းရမုံဝေအဖွဲ့အနေနဲ့အခုပတ်စော်ပိုင်းတင်ညာချက်ထုတ်ရမှာ Exxon Mobil Director ဘုတ်ဖွဲ့တဲ့ရာသီဥတုပြောင်းလဲမှုကိုဖြစ်ရှင်းလိုပြီးရေရှည်အကျိုးမြတ်ဖြစ်ထွန်းအောင်မြင်မဲ့စွမ်းရည်လုပ်ငန်းပြုပြင်ပြောင်းလဲရေးဆိုင်ရာအပြောမဟုတ်ပဲလက်တွေ့အတွေ့အကြုံရှိသူတွေကိုထက်ခတ်မှုလိုနေပြီလို့ဆိုပါတယ် Exxon Mobil ကုမ္ပဏီအနေနဲ့ရာသီဥတုပြောင်းလဲမှုဖြစ်ရှင်းရေးဆိုင်ရာစီရင်လုပ်ဆောင်နေမှုတွေကိုလည်းအစီအခံတင်ပြဖို့အဆိုပြုချက်ကိုကုမ္ပဏီစုရှယ်ယာဝန်တွေကထောက်ခံမဲပေးထားပါတယ် Exxon Mobil ကုမ္ပဏီမှုဆောင် Directorဒါရယ်ဝုဒ်ကလည်းသူတို့ဘုတ်ဖွဲ့ဝင်တွေအနေနဲ့အခုလိုအစုရှယ်ယာဝန်တွေစီကနေကုမ္ပဏီမှာ80တိုးတက်မှုတွေဖြစ်လာရေးဆန္ဒကိုသိရှိထားပြီးဒီရလထွက်အောင်လုပ်ပေးဖို့လည်းကောင်းကောင်းပြင်ဆင်ထားပါတယ်လို့မနေ့ကကြေညာလိုက်ပါတယ
်နောက်ဆုံးရသတင်းတွေကိုမခွာညွန်နဲ့ကိုဝင်းမင်းတို့ကတင်ပြပေးခဲ့ကြတာပါခင်ဗျာ။ဗီအမေရိကန်တန်ခါနေကြာတာပရင်းညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပိတ်ပုချက်တွေကိုတင်ပြပေးတော့မှာပထမဆုံးတော့ပောက်ခွဲမှုသတင်းတွေနဲ့စကြင်ပါလေ။ရန်ကုန်မြို့တာကိတမြို့နယ်မှာဒီကနေ့လူတစ်ယောက်တနက်နေ့ပြစ်ခံရပြီးသေဆုံးသွားပါလေ။တာကိတမြို့နယ်အပါအဝင်ရန်ကုန်မြို့ကနေရာတချို့မှာလည်းပောက်ခွဲမှုတွေဇက်တိုက်ဆိုးသလိုဖြစ်နေပါလေ။မွန်ပြည်နယ်ဘီလင်းမြို့မှာလည်းပြည်ခံပြို့ပါတီဥက္ကဋ္ဌတနက်နေ့ပြစ်တက်ခံရပါလေ။ဒီအချိန်နဲ့အပြည့်စုံရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ကပြောပြပါမယ်ခင်ဗျာ။
ရန်ကုန်တိုင်းတာကေတာမြို့နယ်သုံးရက်ကွက်မှာနေထိုင်တဲ့ဥဖုံးဝေဆိုတဲ့သူကိုဒီကနေ့မနက်ပိုင်းလုံကတနက်နဲ့ပြစ်ခတ်ခဲ့လို့နေရာမှာရင်ပွဲချင်းပြီးသေဆုံးသွားပါတယ်။ဒီတနက်နဲ့ပြစ်ခတ်မှုဟာဘယ်သူလက်ချက်လဲဆိုတာကိုတော့မသိရသေးပါဘူး။အခင်းဖြစ်ပွားပြီးတဲ့ချိန်မှာတော့ရဲနဲ့စစ်တပ်ရောက်လာပြီးတော့အဲ့ဒီအနီးတစ်ဝိုက်မှာရှာဖွေစစ်ဆေးခဲ့ပါတယ်။သေဆုံးသွားသူဟာရက်ကွက်ထဲကယာယီမှုဖြစ်တယ်လို့သတင်းတွေထွက်ပေါ်ခဲ့ပေမဲ့တကယ်ကတော့စစ်ကောင်စီရဲ့သတင်းပေးဖြစ်တယ်လို့အများပြည်သူကနေမြင်ကြတဲ့သူဖြစ်တဲ့အကြောင်းအဲ့ဒီအနီးဝင်းကျင်မှာနေထိုင်သူတဦးက VOA ကိုပြောပြပါတယ်။
ဆိုင်မူတော့မဟုတ်ဘူးဗျာဒီစစ်ကောင်စီကိုတရင်ပြေးနေတဲ့အမှန်ကန်တရင်ပြေးတယောက်လို့တော့အတူကြပြရပါလေဗျဟိုမနေ့စောစောပိုင်းလေးကြောက်အောင်တော့သူ့အိမ်ထဲကိုဝင်နေဝင်ပြီးတော့မှကနေ့နဲ့ပြစ်တယ်ပြစ်ပြီးတော့မှသူ့အိမ်ထဲကိုဘုံတလုံးပြစ်သွင်းတယ်လို့လည်းကြားတယ်ဗျအဲ့တော့အဲ့ပတ်ဝန်းကျင်နေမှာပြီးတော့ဒါကဒီအနှံ့မှာဘုံကြီးခွဲတယ်ပေါ့နော်အဲ့လိုကြားပါလေဗျ เนี่ยเราปูมามาเลยอะทุกคนสิ่งที่เราสิ่งของที่เราการเนี่ยปั่นเลยแต่ทุกคนรู้ได้รู้ดีว่าสิ่งที่เราชอบเป็นเลยที่กันนี่มันเนี่ยเช่นไอ้เว้นเจ้าเรามาที่เราเนี่ยตอนนั้นเนี่ยเอพิคันเกียร์เลยเอพิเอพิเอพิบวางแค่ตัวเว้ยตากีดามอยู่ในเด็กอายุกว่าจะชมอะไรปากเว้ยมือเอพิเขวาร์เลยที่ปากเว้ยมือจะเอาที่ใครทายาดูดีสิ่งเกเรลูมีโอกาสจะอุกับจะปิดบาร์เลยจ้าเราคนเราตัวมือที่ว่าเราคนเราไม่กลัวนายเราสิ่งอะไร
ที่แกมีก็เราสองพ่อเด็กด้วยตากีดาเสียก็เป็นเสียวีน่ากับผมว่าเราเกย์ก็มาเดียวเนี่ยอยู่ดีวีดีเอาที่เรื่องว่าจ้าเลยอย่างงูได้หลังตายามอยู่เนี่ยต้องแยกกว่าจะมาชีเรนเองทุกคนมาเลยปวดหัวเนี่ยยากับปากเว้ยมุดคู่พี่เขวาร์เลยลูที่ใครมุ่งมั่นชีวิตมาลูอาเขียนที่ว่าปีบีจะมาเลยสกายยาวลาบีโรที่แกนี่มาโรยาวเวดีเนี่ยแยกกว่าเทมาชีนี่จ้าเลยลูตียาวาร์เลย ผมพี่เขียนอะไรนี่เองฮะสิ่งของสิ่งที่เขาเขียนอาเบบีโร่ยักษ์กว่าดีมาตัดเองก็เป็นอะไรตัดเองไปเองลูยักษ์กว่านี่พี่ดูเรื่องพี่เอาไปจะเป็นไหมถ้าเนี่ยปัตตาลูรู้วิวเอกาตีชาตีมีพี่ไหนมาอู้มุ่งพี่เนี่ยบิลเลนอยู่ในมาเลยพี่ต้องรู้จังใครเนี่ยพี่มีอยู่ปัตตาเนี่ยอุกตาอู้มีสุ่ยเนี่ยตัวเอสันนี่พี่ตัวฮะที่กันเนี่ยมันอะไรมาลูเลยว่ามาชีเรตโรปไปจะมาอู้ยังกูตัวเนี่ย
แต่นั่นเป็นแค่ยาลูอุ้มยิ้มสวยแต่ส่งตัวเรื่อยลูมุ่งพี่เนี่ยพี่ขันพี่ว่าปัดเย่ตาวันสิ่งที่อุกับพี่ว่าเลยใช่ไหมเราแค่จะพาลงน้องลงมาไอ้ดูแม่เนี่ยก็ตาเลยตาเราไอ้มาเยอะไปเลยแต่ไงแต่ไงเนี่ยตัวเราไอ้เยอะไปเลยเราไอ้มาเยอะเลยใช่ไหมพี่ตาวที่อุกับเราอุ้มยิ้มสวยเราไอ้มาเขาที่ว่าเลยเราตู้มีอะไรที่เลวเนี่ยไม่อยู่ที่ว่าเรา
ตัวมีอะไรแต่ยังเรียกเรียนตรงอย่างที่อยู่ในบ้านเสียชีวิตมาเต็มกูถ้าเราไม่อยู่จู่วิโดไม่อยู่จีวันเราตัวต้องชอบจังทัดไปวะนะเราเลยต้องรู้นะเด็กนั่นเราเด็กอะไรเนี่ยเราเด็กสวยอย่างวะนะถ้าเป็นที่กันเนี่ยมุ่งยิ่งเนี่ยช่างสมอยู่มาเลยปีหลังสุดจังใครเนี่ยพูดมีปัจจัยยงเป็กกี่ยามาชีเร
จงตายข้ามาเว้นไปมาปากเว้ยมุ่งพิเคบาร์เลยอาลารูเมลาสติยันเองอะไรใจถุ่มอยู่กับพี่เราสุดจังใครเนี่ยพูดมีปัจจัยยงปงปากเว้ยลูยงเก่งสร้างในตัวอุบงสาที่มันทันยาแค่บาร์เลยปีขันพี่ปัจจัยวินิฮับที่มันทับใจใครแค่เนียบาร์เลยลูปัจจัยดาวินชีตัวอุกาต้องเปลี่ยนเจ้าสุทาบาร์เลยจันนารูปัจจัยปัจจัยนั่งเงียตัวนี้ละเวลูจันนาบังมันบัดเดือดเลยตัวเราเลยรู้กันจันนารูปมาลู จิมมัดที่ท่าลากาโรตามะกองบุตานั่งยี่ปัดดิฉันนี่รู้เปล่าไม่ใช่เนาะจันนรุมาเล่นในไก่นาเรียกว่าดิเลมฮาวุเราจันนรุว่าดิรู้เรื่องว่าคุณเนี่ยพูดดิเลมฮาวุที่บ้ามาจันนรุเย่ปัดดิลงงาวเวจันนรุเจ้าหนี้เรื่องดูดีเกิดขึ้นแล้วมีคนมาเราดิรู้มีคนจำเป็นข้าเรียกแต่เล่นในมิชิเดลูเล่นในเนี่ยจำเป็นข้าเรียกตัวเรียกเรา
ที่ถ้าใครมุ่งเรื่องประตูเรื่องเล่าสาวนี้จะเล่าสระกุรอดีจามตียาเดียวอู้คุณลุยยังงงอยู่บ่าวเองมีอะไรมาสิ่งนี้เยอะลงจงยี่ปากกาเก่งเลยตัวละนี่จะมาเลยที่เราไม่จู่ลงดูมาปอเรตันนั้นเอพี่แข่งแข่งอะไรไปเอาเกวี้ยมุ่งเรื่องพี่บ้านนี่ราจาวที่ดูรู้จามาเราลงจงยี่จะเอาทุ่งส่วนปูบันนี่จะบาร์เรชิน
มาสมองเปียบเปียกอะไรบ้างนะแต่ถ้ามาเวสเซียนาเชียนซันจีสนาเปียบวยดีจังหวะเลยเปียบเปียบมาไหมเสียนาเต็มหูสันจีกังกวดเดสนาเปียบวยดีในงานตัวมาเสียชีนี่บ้างเลยที่กันนี่มาเรายังงงมาเนียอเมียเปียมาบงปอกเวมูรีพินิเรตัวสนาเปียตัวเบสจังจีเรมาช่วยหน้าพี่เมย์ยักษ์เวลาเนียเนลายลูจาร์เสียนาเชียนซันจีตัวเบดีการอเสียชีนี่บ้างเลยยังงงมีโอเปียนติดชามอยู่ในริกาสนาเปียบวยดีจังยังงงว่าอะไรติดหูเราเลยมากับเปียบเปียบมาไหมครับ
ตากีดาเนี่ยเด็กองเตียนจองเอ็นซีเจ้ากลับไปสานอยู่ในเรือมาปงเป่ากระดาษสีเกลียงกงยูมาลงจอยเช่นนี้จังที่กาสนาจะเสียจังจีเรแล้วหมดทัศนาบัญญัติในจับเป็นแม่ยูเนลัยยากกว่าลัยเสียนาเต็มหมู่สันจีสนาจะบริลล์ชีเกบาร์เลยเสียวจอยจินจาร์ทายลายตายามยูเนมามาจากเกมเพียงเพื่อแม่ชีกันเป็นจ้าเจ้าในเกมมาใจลุงเอเอ้าเนงเงินสนาจะต้องสุขใจเลยลูกสนาจะเว้ามาปองเนลายตายาลุงเอเด็กองกับเจ้าบาร์เลย
เออผมว่าเนี่ยไอ้ทุกเนี่ยเอาเงี้ยที่มาเลยเสียโอ้ช่วยยังมันเจริญอยู่ดูง่ายทุกเนี่ยเอาเงี้ยลิงก์มาเสียแล้วเปล่าเสียโอ้เสียจริงเลยอยู่ตอนนั้นว่าดูมันดีอย่างเราก็เราดูดีดีปูซูนี่ตัวถ้าเป็นยาวล่ะจะตีกว่าเราเลยอาจจะมันจะว่าขนาดที่เราไปถ้าจะว่าเอาเขาที่ก็จะโน้ดีหัวบอลที่นี่เราได้เราเชื่อใจเราดีเจ้ามันจะเอามันเนาะดี ကျောင်းကြီးဟိုကျန်ဖွင့်နေတဲ့ကလေးကျောင်းပြန်အောင်အဲ့အလိုမျိုးပေါ့နော်သူတို့စာသားလေးပဲကျွန်တော်ရေးပြီးတော့ဟောပြပါရစေ။နိုင်ငံတော်မှာကျွန်တော်ဒီဟိုအတွက်အကြီးရလို့ဒီလိုအပြစ်ပြမရှိတော့ဘူး။ဒီလိုရှိရင်ကျွန်တော်ဒီနိုင်ငံရရဒီဂျီဇက်လုပ်ငန်းကြီးပေါ့နော်။ဂျန်နရှင်ဇက်တရားပဲအတွက်နဲ့သူအဖွဲ့လိုက်ပွဲလိုက်ပဲခုခွဲပြီးထွက်နေကြရကြဟော။
ကျောင်းမြို့မှာပုံပါကွယ်မှုတွေအခုရပ်ပိုင်းဆက်တိုက်ဆိုလိုဖြစ်လာနေပြီးလူသေးဆုံးထိခိုက်တဲ့အထိဖြစ်တဲ့အတွက်ပြည်သူတွေဘက်ကအသွာအလာကိုပိုးပြီးသတိထားနေကြပါတယ်။လုံခြုံရေးအင်အားပြည်သူစစ်သားတိုးလာတာမျိုးမတွေ့ရပါပေမဲ့တပ်ဖွဲ့ဝင်တွေကင်းလှည့်သွားလာတာမျိုးတွေတော့ပိုလှုပ်လာပါတယ်။စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်နေ့စဉ်မပြတ်ချီတက်ဆန္ဒပြကြတဲ့စကိုင်းတိုင်းကလေး
ဆိုတော့ဒီနေ့ကတပိတ်ကြောင်းထွက်ပြီးမကြခင်မှာပဲသူရောက်လာတယ်ပေါ့နော်သူရောက်လာရချိန်မှာတော့တပိတ်ကြောင်းရောအမြင်ဆန်ခွဲနိုင်လိုက်တယ်ပေါ့နော်ကျွန်တော်ထွက်နေတုံးမှာပဲသူလာရှာတာပါဗျာဟုတ်စစ်ကောင်စီဘက်ကနေကသူလိုက်ရှာတာတော့ပုံမှန်ညီပါရှိတယ်ဗျာကျွန်တော်တို့ဒီပြကြတပိတ်ပုံမှန်ပဲကျွန်တော်တို့လောက်ရတာပေါ့နော်အရှင်ကြီးကောင်းကြီးကောင်းတို့လိုလမ်းမကြီးပေါ့တော့ကျွန်တော်တို့ ne kin tha ba myo shi ya pi chano ta pai chang ni de ma le kha da le ma tharu lu de the tha ba myo shi ya de bya hau pi twa na tharu like sha de bo no ka rai ne hau
ayon u da bai ne le sai ga da bai nyet ni si sa da bai so bi ta ne ho tong chin san na pya lou sha mu re shi ni de ka chin di ne mo kaung myo ma le a phan ma khan ya au ta di tha shaung bo chu de pi sin tha ya de lo san na pya pwe ma a mye pa win ni tu tu u ga pyo ba de
ma net ko ayon u da bai ne le ko sai ga da bai ညနေကိုလည်းကျွန်တော်တို့စီးစာတပိတ်ဆိုပြီးတော့သုံးချိန်ကြောက်ဖို့ပြင်နေကြရခြင်းအဲ့ဒီလိုခြိခဲ့တဲ့အခါကျတော့ကျမတို့ကအနည်းဆုံးတော့100လောက်တော့ရအောင်စုတယ်ခင်100လောက်တော့ဒါကိုခြိခဲ့ထားကြတာပေါ့ခင်ဒီတပိတ်စားထွက်တော့မှဆိုကျမတို့ကအားလုံးကိုတတိရှိစေဖို့လည်းပြောတယ်ပြီးလို့ရှိရင်လိုက်ဆန်းမယ်လို့အရေးအယံတွေးလို့ရှိရင်ကိုနိုင်တူးချင်းစီလွတ်အောင်ပြေးကြဒီတပိတ်စစ်တောင်းလမ်းတစ်လျှောက်မှာကိုဘယ်နေရာကိုပြေးရင်လွတ်မလဲဆိုတာကိုတွေးလားနေရာရှာလားဆိုတာတော့ကျမတို့သတိပေးဖြစ်တဲ့ရှင
်မိုးကောင်းမျိုးကဒီကနေ့အာယုံဦးတပိတ်မှာညီညွတ်မှုကိုပြသတဲ့အနေနဲ့အဝါရောင်တူညီအင်းကြီးကိုဝစ်စင်ပြီးအင်းအားအများပြားနဲ့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်မန္တလေးမုံရွာဖားကန့်တဝဲလောင်းလုံနဲ့တစဲတို့မှာနေ့စဉ်ပြုလုပ်နေကြတဲ့တပိတ်မောက်စစ်တောင်းတွေဆက်ရှိနေသလိုစာလင်ကြီးနဲ့ရဲမပင်မျိုးအနီးကကျေးရွာတွေစုပြီးလူထောင်ကြီးပါဝင်တဲ့ရွာပေါင်းတပိတ်ကိုလှုပ်ခဲကြပါတယ်။မိတီလာ၊မော်လမြိုင်၊ကြောက်မဲနဲ့ပကံချောင်းဒေသတွေမှာလည်းဆိုင်ကယ်တပိတ်၊ကြောက်ကြားတပိတ်၊လူမဲတပိတ်တွေနဲ့ဆရာနာရှင်ကိုစန့်ကျင်ကြောင်းပုံစံမျိုးစုံနဲ့ပြသနေကြပါတယ်ရှင်
။အလိမ္မာပြောပြသွားခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့တရားပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုပြောပြပါမယ်။တရားပြည်နယ်မှာစစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်တပ်ဖွဲ့တွေအကြားဒီနေ့လည်းပြစ်ခတ်တိုက်ခိုက်မှုတွေဆက်ဖြစ်နေပါတယ်။ဒီမော့ဆိုးမျိုးကထွက်ပြေးနေရသူတွေအတွက်လိုအပ်တဲ့အကူအညီတွေပို့ပေးသူလူငယ်နှစ်ယောက်ကိုစစ်တပ်ကပြစ်တတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တရားပြည်နယ်ဘက်ကနောက်ဆုံးအခြေအနေတွေကိုတော့ဗီဒီယိုသတင်းတောင်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
စစ်တပ်နဲ့ကရင်နီပြည်သူ့ကာကွယ်ရေးတပ်ဖွဲ့ KPDF တို့တိုက်ပွဲတွေဖြစ်နေတဲ့တီမော့ဆူမြို့မှာဒီနေ့နေ့လယ်ပိုင်းကလည်းတိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်။အပြန်အလှန်ပြစ်ခတ်မှုတွေကြောင့်ပြည်သူ့ကာကွယ်ရေးဖွဲ့ဘက်ကတယောက်သေဆုံးတယ်လို့မြို့ခံလူကပြောပါတယ
်။ဒီနေ့လယ်တော့ PDF ဖွဲ့နဲ့တပ်ဖွဲ့နဲ့ပြန်လာပြစ်ခတ်နေတဲ့ PDF ဖွဲ့ကတော့တယောက်ကျသွားတယ်ပေါ့နော်။အဲဒီမော့ဆူမြို့လမ်းကနေဝေတောင်ရက်ဖွဲ့ကစစ်တပ်ကပြစ်ခတ်မှုတော့မတိရသေးဘူး။ဒါပေမဲ့ PDF ကတော့အတိအကျတော့တယောက်ကျသွားတယ်ပေါ့။
စစ်တပ်ကနေစစ်ရင်အားတွေဖြည့်ထားပြီးမဲ့ပြည်သူ့ကာကွယ်ရေးဖွဲ့တွေဘက်ကတိုက်ခိုက်မှုတွေလုပ်နေတာပါ။တိုက်ပွဲကြောင့်မြို့ကထွက်ပြေးကြတဲ့သူတွေအတွက်လိုအပ်တဲ့ပစ္စည်းတွေကိုပြန်ယူတဲ့လူငယ်နှစ်ယောက်ကိုလည်းစစ်တပ်ကပြစ်တတ်ခဲ့တယ်လို့အဲ့ဒီဒေသခံကပြောပါတယ်
။ဒီမော့ဆူမနပ်လို့ရဖို့မှာတက်ခံရတော့ဘောပြည်သူ့ဆောင်တဲ့ပြည်သူ့လူတိုင်းကဘောကျွန်တော်ပေါ့လို့လို့ပြော
အတက်ခံရတဲ့စစ်ဆောင်ကူညီရေးဖွဲ့ဝင် Alfred Lutu နဲ့ Patrick Bourre တို့နှူးကိုဒေသခံပြည်သူတွေကညီညွတ်တကြွပေးခဲ့ကြတယ်လို့လည်းသူကပြောပါတယ်။တီမော့ဆူမြို့တွင်းကနေပြစ်ခတ်တိုက်ခတ်မှုအခြေအနေကိုတော့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။မေလ23ရက်နေ့ကနေဒီကနေ့ထိတီမော့ဆူမြို့မှာ PDF ဖွဲ့ဝင်တွေနဲ့စစ်ကောင်စီတပ်ဖွဲ့တို့ပြစ်ခတ်တိုက်ခတ်မှုကြောင့်တိရခန2000လောက်စစ်ဘေးလွတ်ရာတင်းချောင်နေရတယ်လို့တိရခန်ကရပြည်နယ်ဒီမိုကရက်တစ်ပါတီတာဝန်ရှိသူခူတဲရဲကပြောပါတယ
်ဒီမိုဆစ်ဆန်နဲ့တောင်းဆိုနေစစ်ဘေးချောင်ဖတ်တာဒီမိုဆန်ဖက်ကတိတပ်ပြရမရှိသေးဘူးဒါမှလည်းတချို့ကပြုတ်မြင့်ရင်တတ်နေကြတယ်တချို့ကတောပေါင်မတတ်နေကြပဲ
ပြီးခဲ့တဲ့ရက်တွေကတိုက်ပွဲတွေရှိခဲ့တဲ့လွိုက်ကုန်မြို့မှာတော့ဒီကနေ့တိုက်ပွဲတွေငြိမ်နေတယ်လို့တိရခန်တွေကပြောပါတယ် ကရပြည်နယ်လွိုက်ကုန်းနဲ့တီမော့စုဘက်မှာပီဒီအက်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တို့ပြစ်ခတ်တိုက်ခိုက်မှုကြောင့်ဒေသခံ 9000
စကိုင်းတိုင်းမြောင်မြို့နယ်ဘက်ကတပ်ဖွဲ့အခြေအနေကိုအရင်ပြောပြကြပါမယ်စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပေါ်ခဲ့တဲ့စကိုင်းတိုင်းမြောင်မြို့ချောင်းစင်းကျေးရွာမှာတိုက်ပွဲတွေထပ်ဖြစ်ပွားတာရှိပဲရွာထဲမှာစစ်ကောင်စီတပ်တွေတပ်ဆွဲထားလို့ဒေသခံတွေထွက်ပြေးတိမ်းရှောင်နေရတယ်လို့မြောင်ပြည်သူ့ကာကွယ်ရေးအဖွဲ့ကပြောပါတယ်ခဏနေဘက
ောင်မြို့ချောင်းစင်းကြီးရွာမှာဒီကနေ့ငြိမ်သက်နေပါတယ်စစ်တပ်ကရွာထဲမှာတပ်ဆွဲထားတာမူစစ်တပ်လူလားသူတချို့ကလွဲလို့ကျန်တဲ့ရွာသားတွေထွက်ပြေးနေကြရတယ်လို့ဒေသခံတယောက်ကပြောပါတယ်
မြန်မာဒေသနေကုန်တော့ဘာမှတိုက်ပွဲရှိနေမရှိဘူးဗျ။ငင်းငင်းပဲသူတို့ကမနေ့ကတိုက်ပွဲဖြစ်တဲ့ရွာမှာပဲအခုတည်းရှိနေတုံးပဲ။အဲကျွန်တော်တို့ဆဲရွာထဲမှာသူတို့ဆွဲထားရတော့ရဲရွာထဲကတော့သူတို့ဒလန်၅ဦးလောက်ပဲရှိမှာပေါ့နော်။ဒလန်မိသားစု၅ဦးလောက်ပဲရှိမှာ။ကျန်တဲ့သူတွေကတော့အကုန်လုံးရှောင်နေကြတယ်ပေါ့နော်။တခြားဒီအနည်းဆက်ရရွာတွေဘက်ဒီအကုန်လက်ပဲရှောင်နေစပေးဆောင်စခန်းလိုပေါ့နော်မဖြစ်ပါဘူးပေါ့နော်လက်ရှောင်နေကြတယ်။အဲရွာထဲမှာကျတော့သူတို့ကအခုလို့တဲ့တော့သူတို့ပါသူတို့အဲသူတို့နေတဲ့ဘုန်းကြီးကျောင်းရယ်စတင်ကျောင်းရယ်ကိုတက်ဆိုးသူတို့လောက်ထားပြီးတော့သူတို့တောက်လျှောက်တစ်ချိန်လုံးကင်းနေတဲ့ခလေးရောက်၅ရောက်အဲ့ဒါမိုးတွေလက်ပဲပြီးကင်းနေဆောင်နေတယ်။ရွာထဲတော့မင်းနဲ့ကင်းတစ်ချက်လောက်ထိတော့ရွာထဲဝင်လာတော့မရှိဘူး။ဒါပေမဲ့လို့ဒလန်ကတော့ဟိုရွာထဲကိုလက်ပဲပြီးတော့ဆိုင်ကလေးဖြောက်စီပြီးတော့ပြမယ်ပုံစံမျိုးတွေပေါ့နော်။ဒါဘူးရင်ဘဝရင်ပါမှုပေါ့။အဲ့ဒါမျိုးပြမယ်ပုံစံတွေရိပ်ရောင်နေပါလိမ့်ရှိရဲဆိုပြီးတော့ရွာထဲမှာကျန်တဲ့သူကတော့ပြောတယ်ပေါ့နော်။
တိုက်ပွဲဖြစ်ပွားတဲ့ချောင်းစင်းရွာအပြင်အနီနာကရတိပေါချောင်းရွာပလဲစတဲ့ကြေးရွာတွေကဒေသခံ3000နီးပါးထွက်ပြေးနေရတာဖြစ်ပြီးစစ်ကောင်စီကတပ်ဆွဲထားတဲ့အတွဲတိုက်ပွဲတွေဆက်ဖြစ်မှာကိုစိုးရိမ်နေကြပါတယ်စစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေမေလအစောပိုင်းအထိအပြန်အလှန်ပစ်ခတ်မှုတွေရှိခဲ့တဲ့သခိုင်းတိုင်းကဏီနယ်မှာအခုတလောအပြစ်ခတ်တွေမရှိတော့ပေမဲ့ဝေဟင်မှာစစ်လေယူနစ်ကိုတွေ့နေရတာမို့လေကြောင်းကနေတိုက်ခိုက်လာမှာကိုဒေသခံတွေစိုးရိမ်နေကြတယ်လို့ထွက်ပြေးနေရတဲ့ကဏီနယ်ကန်တဦးကပြောပါတယ်
တိုက်ပွဲတွေဖြစ်တိုက်ပွဲတွေဖြစ်ပြီးတော့အဲ့လိုမျိုးပေါ့နော်လာမယ်လာမယ်နဲ့ဆောက်ကြတာပေါ့ဆောက်တော့ဒီကြီးကလန့်ပြီးတော့ဆိုင်ဝါချန်လာလည်းဖြစ်လာတယ်အဲ့ဒါကတော့ဒီတော့ဒီကြီးတွေကငကိုခက်ကဒီကြီးတွေကပို့ကြောက်တာပေါ့ဗျာအဲ့လိုမျိုးကြောက်တော့ဒီကြီးတွေကိုယ်တိုင်ကကလေးတို့ပြေးပြေးဆိုအကုန်ကြီးရတာပေါ့ဒီသူတွေဆောက်ကြတာပေါ့အများကြီးဒီစကားလာပြီးစကားလာပြီးဆိုရင်ဆိုရင်ကျွန်တော်တို့ကနေလည်းကတော့ဒီကြီးတွေကလည်းဘောင်းချင်းကြီးပြေးနေရတယ်ပေါ့အဲ့လိုမျိုးဖြစ်နေတာအဲ့ဒါတော့ကားနဲ့ဒီကမှာလည်းလက်ကြည့်နေတယ်တိုက်ပွဲရှိနေတယ်ဘာတွေကိုရဲပစ်တယ်ဗျာအဲ့လိုပြစ်သွားတော့မှန်နေကလေးတွေလည်းမှန်နေအဲ့လိုဆိုတော့အကုန်လုံးကကြောက်ပြီးတော့ဒါညလာရင်လည်းဖြစ်နိုင်တယ်ဗောသူတို့လည်းရင်လည်းပြစ်တယ်ဆိုရင်လည်းဖြစ်နိုင်တယ်ဆိုပြီးတော့ကြောက်ပြီးတော့ပြေးချတာရဲ့တကယ်တမ်
းအခုလိုမျိုးသခိုင်းတိုင်းမှာထွက်ပြေးနေရတာတွေအပြင်မကွေးတိုင်းမြိုင်မြို့နယ်ထနောင်းဝင်းကြီးရွာမှာကျောင်းဖွင့်ဖို့လာတဲ့ဆရာဆရာမတွေကိုဒေသခံတွေကဆန္ဒပြကန့်ကွက်ခဲ့တဲ့အတွက်စစ်ကောင်စီတပ်တွေရောက်လာပြီးတနက်ပစ်ဖောက်ခဲ့လို့ကြည်ရွာသားတွေနီးစပ်ရတောတောင်တွေမှာဖက်ပြေးခိုလုံနေကြရပါတယ်ခင်ဗျာ
ကိုကျော်ကျော်တင်းပြောပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့ဖားကတ်မှာပြည်သူ့စစ်ကောင်းဆောင်တူပြည်သက်ခံရတဲ့တရင်ကိုပြောပြပါမယ်ကချင်ပြည်နယ်ဖားကတ်မြို့နယ်လီလိုလမ်းမကြီးပေါ်မှာရှိတဲ့ရှစ်တူစစ်ရွာမှာပြည်သူ့စစ်ကောင်းဆောင်နေအိမ်ကိုလက်နက်ကင်အဖွဲ့တစ်ဖွဲ့ကဒီလ26ရက်နေ့ညပိုင်းမှာဝင်ရောက်စီးနင်းခဲ့တာမှာဝင်တိုက်သူတွေဘက်က4ယောက်ကြာဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒေသခံတွေက KIA လက်ချက်ဖြစ်တယ်လို့ပြောတဲ့တက်ခတ်မှုနဲ့ပတ်သက်ပြီးရန်ကုန်ကလာတဲ့သတင်းကိုတော့ကိုညင်းညံကပြောပြပါမယ်ခင်ဗျာ
။ဟူကောင်းကြိုင်ဝမ်းဒေသလီဒိုလမ်းမကြီးပေါ်ရှတူစုရွာအနီးမှာအရင်လာပိုင်းတွေကလည်း KIA ကပြည်သူ့စစ်စခန်းတွေကိုတိုက်ခိုက်တာယူဇနာကုမ္ပဏီအဆောက်အဦတွေကိုဖယ်ရှားရှင်းလင်းတာတွေရှိခဲ့တာပါ။မေလ26ရက်ဗုဒ္ဓဟူးနေ့ကတော့တော်ရင်လက်နက်ကင်တပ်ဖွဲ့ဝင်တချို့ဟာရှတူစုရွာပြည်သူ့စစ်ခေါင်းဆောင်အိမ်ကိုကားနဲ့လာရောက်တိုက်ခိုက်ခဲ့တာဖြစ်ကြောင်းဒေသခံတို့ကပြောပါတယ
်။ဆောင်းနေပါမနေ့ကပေါ့တော့လိုက်ခေါ်ရတယ်ပါဖြစ်တယ်ကြာရတော့ပြန်ကောင်းလေကြာအားရှင်းနေပါဘီချစ်အင်ကို
ကျွန်တော်တို့ကတော့ကျွန်တော်တို့ကအမှန်အမှန်ရှိရတာပြတာလားအမှန်ကျွန်တော်ကလေးယောက်ကစားရောဒီလိုဖြစ်တာကတရားမကြောင်းမြို့လားရှိရတဲ့ရရတော့စားမိတယ်တော့ကတော့ကောင်းရဲ့ရင်းအစားနောက်ကျိုးပြီးတော့စားထားတယ်ဗျာကျန်တဲ့လက်နဲ့ကင်တုံးယောက်ကကားကိုဆွန့်ပစ်ပြီးဆုတ်ခွာခဲ့ကြောင်းနဲ့ပြည်သူစစ်နဲ့နယ်မြေအခြေစိုက်ခလာရနှစ်ကိုခွန်ကလိုင်းလံရှာဖွေရှင်းလင်းခဲ့ကြောင်းဆက်ပြောပါတယ် ဒေတာကန်တွေကတော့တော်ရင်လက်နက်ကင်အဖွဲ့ဟာ KIA ဒီတဲ့င်းနဲ့ပတ်သက်ပြီး KIA ဘက်ကိုဆက်သွယ်ခဲ့ပေမဲ့လည်းဖုန်းခေါ်ဆိုလို့မရခဲ့တာကြောင့်တီးခြားအတီးပြုချက်တော့မရပါဘူးပြီးခဲ့တဲ့မတ်လ15ရက်နေ့ကလည်းရှတူစုရွာကပြည်သူစစ်တပ်စခန်းကို KIA ကဝင်ရောက်ပစ်ခတ်တိုက်ခိုက်တာတွေရှိခဲ့တယ်လို့နောက်ပိုင်းမှာရှတူစုရွာအနီးကဘန်ကောက်ကျေးရွာမှာရှိတဲ့ယူဇနာကုမ္ပဏီအစားအဦးတွေကိုဖယ်ရှားရှင်းလင်းတာတွေလည်းရှိခဲ့ပါတယ်ရှတူစုရွာဟာပရင်းနဲ့ရွှေမော်တွေရှိရာအနီးကကျေးရွာဖြစ်ပြီးတော့ 2016ခုနှစ်နိစ္စပိုင်းကလေးကတက်မတော်နယ်ကရာရီအကြားအပြင်းထန်တိုက်ခိုက်ခဲ့တာတွေရှိခဲ့တာပါမတ်လ26ရက်နေ့ညနေပိုင်းမှာတော့ကချင်ပြည်နယ်ရွှေကူမြို့နယ်မြို့သစ်ကုန်းလောဘက်မှာတော့တိုက်ပွဲဖြစ်ပွားတာတွေမရှိပေမဲ့အလောပန်တောင်ကြီးမှာတော့မိုင်းကွဲတံတွေကြားနေရကြောင်းနဲ့မကြာမီတက်မတော်ဘက်ကထိုးစစ်ဆင်ပွဲရှိနေကြောင်းဒေသခံတွေကခန့်မှန်းထားပါတယ်ခင်ဗျာကိုညဉ့်ညံပြောပြပေးခဲ့တာပါခင်
ဒီကနေ့အာယုံဥဒပိတ်မှာယင်းညို့မှုကိုပြသတဲ့အနေနဲ့အဝါရောင်ရဲ့ဥက္ကံခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့စကြပါမယ်။ဆရာနာတေမှုကြောင့်ဖြစ်ပေါ်လာတဲ့တရုတ်မြန်မာဆက်ဆံရေးပြဿနာကိုဥက္ကံခင်နဲ့အတူကုညာဝဲအောင်ကပူတွဲတင်ပြပေးထားပါရခင်ဗျာ။
ဒီသို့အောင်ကျွမ်မှုကြီးကိုတောင်းကိုရ89မှာစစ်တပ်ကခြေပုံးလိုက်တာကိုဒီမိုကရေစီနိုင်ငံတွေကဝိုင်းဝန်းရှုံချကြလို့အပယ်ခံဖြစ်လာတဲ့ပမာစီအစိုးရဟာတရုတ်ကိုစတင်မိခိုပါတယ်တချို့ကြီးတန်းရွှေထောက်ကိုရ89ပေကျင်းသွားခြင်းကစပြီးဒီကနေ့အထိတရုတ်အစိုးရရဲ့ထောက်ပံ့မှုမျိုးစုံရယူလာတာအနှစ်40ကျော်ပါပြီ ဘူတန်ရွှေတရုတ်ပြည်သွားပြည်နယ်နောက်တရုတ်ကုမ္ပဏီတွေခြေသွက်လာပါတယ်။လန်ကင်းတရားဆောက်တရားစက်ရုံတိဆောက်စားတဲ့လုပ်ငန်းတွေမှာတရုတ်ကုမ္ပဏီတွေပါဝင်လာပါတယ်။တရုတ်စီကစစ်လက်နဲ့ပစ္စည်းလဲအများအပြားရရှိပါတယ်။တရုတ်ဖြူကွန်မန်တန်တိုင်ရင်အချို့ရှမ်းပြည်ရဲ့ဝင်ရောက်ခုလုံးမှုနဲ့ဘက်ကပဗမာကွန်မြူနတီပါတီကိုကူညီမှုကြောင့်တရုတ်ကိုအန်ဒီရဲ့အပြစ်သတ်မှတ်တဲ့စစ်သဘောတ ကျွေးလိုက်ရပါတယ်။တက်တလို့အကျိုးခံစားရဖို့လုပ်တဲ့နည်းပြပါပါပဲ။ပူဇော်ရွှေလက်ထက်မှာနေပြီးတော့အပါဝင်စီမံကိန်း၈၀၀ကျော်မှာတရုတ်တီကန်ထရိုက်ရကြပါတယ်။စီရေးစီးပွားရေးနိုင်ငံရေးနဲ့တန်တမာရေးမှာတရုတ်အစိုးရကပမာစီအစိုးရကိုနည်းအမျိုးမျိုးနဲ့အကူအညီပေးပါလေ။
စစ်ဘုဟောင်းနေစုပေါင်းပြီးဖွဲ့စည်းထားတဲ့ကျန်းဖွန့်အစိုးရကိုဦးသိန်းစိန်ဦးဆောင်တော့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုကိုအရှိန်အဟုန်နဲ့တိုးမြှင့်နိုင်မယ်လို့တရုတ်အစိုးရကတွက်ထားပါတယ်။ကျန်းဖွန့်အစိုးရဟာအရင်အတိုင်းဆက်လုပ်လိမ့်မယ်လို့တရုတ်ကမျှော်လင့်ပါတယ်။ဒါပေမဲ့2018မှာမှဦးသိန်းစိန်တရုတ်ပြည်သွားပြီးလေးလအကြာမှာမြေဆုံစီမံကိန်းကိုရပ်ဆိုင်းလိုက်တော့တရုတ်
ော ဤသူတွေရဲ့တရုတ်စံကျင်ရေးစိတ်ဓာတ်ကိုမမြင်ပဲအမေရိကန်နဲ့ဆက်ဆံရေးကောင်းအောင်လုပ်တဲ့လှည့်ကွက်လို့သာတရုတ်ကညီနေပုံရပါတယ်ဆွေဆိုးရကိုအကြိုက်ပေးပြီးအပေးယူလုပ်တဲ့ဆက်ဆံရေးကိုတရုတ်ကလိုလားပါတယ်လက်နက်ကန်အဖွဲ့တွေကိုလက်ထိုးနိုင်လို့အခွင့်အဒူးခံစားရတာမျိုးကိုတရုတ်ကကြိုက်ပါတယ်ဥပမာပိုတန်းရှင်ရဲ့နေပြည်တော်မှာအများအားမီးလင်းနေအောင်တရုတ်ကငွေထုတ်ချေးပြီး ပေါလောင်ရီအားလျက်စစ်ဆောက်ပေးပါတယ်ဒီကျေးဇူးကြောင့်မြေဆုံစေစီမံကိန်းကိုဘူတန်းရွှေအစိုးရကအလွဲတကူခွင့်ပြုခဲ့တာဖြစ်ပေါ်ရပါတယ်မြမဟာတရုတ်ရဲ့အဖြစ်ကဘဝရောက်နေပါတယ်အခုလဲတပြီလုံးဆန့်ကျင်တာကိုကန်းနေရတဲ့စစ်ကောင်စီဟာတရုတ်ကိုမိကိုပြီးအာဏာတည်မြဲဖို့ကြိုးပမ်းနေပြန်ပါတယ်ဘူတန်းရွှေရဲ့တပည့်ဟာဆရာချေရလိုက်နေနေပုံရပါတယ်
ပြည်သူတွေကိုတတ်ဖြတ်ပြီးတရုတ်အစိုးရအကူအညီရယူတဲ့အပြုအမူအားမတာလဖက်ထုတ်နဲ့မျက်နှာလုံးတလို့ဖြစ်နေတာကိုစစ်ကောင်စီနဲ့တရုတ်ကသတိထားမိဖို့မရပါဘူးတရုတ်အကူအညီယူရင်မြန်မာဘက်ကလိုင်းနာရမယ့်မူဝါဒမရှိပါဘူးအနောက်တိုင်းအကူအညီယူရင်သာလိုင်းနာရမယ့်စည်းကမ်းသတ်မှတ်ချက်တွေရှိပါတယ် ကျန်ဆက်စရာမလိုတဲ့ထောက်ပံ့မှုဂရန့်အတိုးမဲ့ချင်းငါမှုနဲ့အတိုးသက်သာစွာချင်းငါမှုစတာတွေဖြစ်ပါတယ်ထောက်ပံ့မှုနဲ့အတိုးမဲ့ချင်းငါမှုကိုတရုတ်အစိုးရဗဏ္ဍာရေးအဖွဲ့အစည်းတွေကလုပ်ပြီးပို့ကုန်သွင်းကုန်ဘဏ် exim bank ကတော့အတိုးသက်သာစွာငွေချေးလေးရှိပါတယ်ဒါပေမဲ့တရုတ်အကူအညီဟာရင်းနှီးမြှုပ်နှံမှုနှစ်နိုင်ငံကုန်သွယ်မှုနှစ်နိုင်ငံစီမံကိန်းစတာတွေနဲ့ရောထွေးနေတဲ့နှစ်နိုင်ငံဆက်ဆံရေးလို့ဖြစ်နေပါတယ်
မြန်မာပြည်မှာတရုတ်ပါဝင်နေတဲ့အခမ်းအနားဟာအကြီးအမားဆုံးဖြစ်ပါတယ်။အန်အယ်ဒီအစိုးရတက်လာတော့လေတရုတ်နဲ့ဆက်ဆံရေးအစဉ်ပြေအောင်ကြိုးပမ်းရပါတယ်။ဒေါ်စုကိုရိုင်း2019ခုနှစ်မေလမှာဘေကျင်းပိုးကပတ်လမ်းမီလာခံကိုတက်ရောက်ပြီးတရုတ်သမ္မတရှီချင်းဖင်နဲ့တွေ့ဆုံပါတယ်။မြန်မာပြည်မှာအခြေခံအဆောက်အဦတည်ဆောက်ပြီးယူနန်နဲ့ရခိုင်ပြည်နယ်ဆက်သွယ်ရေးကောင်းမွန်ဖို့သာတရု NLD အစိုးရအဖို့တရုတ်နဲ့လက်တွဲရတာကပိုးပြီးအဆင်ပြေပုံရပါတယ်။တရုတ်ကလည်းအာဏာရအစိုးရနဲ့ဆက်ဆံရေးကောင်းဖို့သာစိတ်ဝင်စားပါတယ်။ဒါပေမဲ့တရုတ်ရဲ့အပြုအမူကိုမြန်မာပြည်သူပြည်သားတွေအပြည့်အထန်ဆန့်ကျင်တဲ့အခါတရုတ်အစိုးရထိတ်လန့်တုန်လှုပ်သွားပါတယ်။တရုတ်ပြည်စီသဘိမ့်ပေါက်ဖို့လူမှုခွန်ရက်မှာစော်ဩသူ9000ကျော်ရှိပါတယ်။အထယ်ကျုပ်အလုံယုံအချုပ်မိရှို့ခံရတာနဲ့တရုတ်ဓာတ်ငွေပိုက်လိုင်းဆောင်ရဲကင်းတက်ခိုက်ခံရတာဟာတရုတ်အတွက်မကောင်းတဲ့အတိတ်နမိတ်ပါ။အာနာသိန်းစစ်ကောင်စီကတော့ခြံစည်းဥပေါ်ကထိုင်ကြည့်နေတဲ့တရုတ်ရဲ့အကျိုးကျေးဇူးကြောင့်တဆိုးရှင်လိမ့်မယ်လို့ပြောလင့်နေပုံရပါတယ်ခင်ဗျာ
။ဒီကောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ကြရတာပါခင်ဗျ။အခုတော့ကျမကြီးကန္နာကိုတင်ဆက်ပေးပါဦးမယ်။ဒီတစ်ပတ်ကျမကြီးကန္နာမှာတော့ကိုဗစ်ကာကွယ်ဆေးအထောက်အကူပြုပုံကိုပြောပြထားပါတယ်။မြန်မာနိုင်ငံမှာကိုဗစ်တတိယလိုင်းကိုဆွေးနွေးနေကြချိန်မှာလက်ရှိကာကွယ်ဆေးထိုးထားခြင်းဖြင့်ကိုဗစ်ရောဂါပိုးကိုယ်ထဲဝင်လာရင်တောင်မှစိုးစိုးဝါးမခံစားရနိုင်ဘူးလို့ကျမကြီးပညာရှင်တွေကထောက်ပြနေကြပါတယ်။အခုလိုစိုးစိုးဝါးမဖြစ်အောင်အထောက်အကူပြုနေတာကိုဘယ်လိုတွေ့ရှိထားပါသလဲ။ကာကွယ်ဆေးထိုးပြီးရင်လည်းဘာတွေဆက်လုပ်ဆောင်သင့်ပါသလဲ။ဒီအကြောင်းနယူးယောက်မြို့ White Cross Heights ဆေးရုံကကုသရောဂါအထူးကူဒေါက်တာဇေယျတက်ကိုကိုဝင်းဝင်းကမေးထားပါတယ်ခင်ဗျာ။
โอเคကိစ္စယောဂအထူးကုဆရာဝန်ကြီးဒေါက်တာဇေယျတက်ခင်ဗျာကျွန်တော်တို့ဒီလက်ရှိအိန္ဒိယကကိုဗစ်ပိုးမျိုးကွဲတစ်ကိုကျွန်တော်တို့ဒီအရှိတောင်အရှာအာရှဒေတာအတွင်းမှာရောတကဘာလုံးကပါအထူးဒီစိုးရင်တကြီးကာကွယ်နေချိန်မှာအခုလက်ရှိကာကွယ်ဆေးတွေရဲ့ဒီအထောက်အကူပြုနိုင်မဲ့အနေအထားပေါ့နော်အခုမြန်မာပြည်မှာထိုးမဲ့တရုတ်ကာကွယ်ဆေးပါဝင်အဲ့ဒီကြောင့်ပြောမှမလို့ဆရာရေအဓိကပါစပြောချင်တယ
်လက်ရှိအနေအထားအရပေါ့နော်အိန္ဒိယမှာဖြစ်နေတာနှစ်ခါမျိုးကွဲခြင်းပေါ့အခုချိန်မှာကျွန်တော်နားလည်ထားတာဒီ Brooklyn မျိုးကွဲနဲ့တောင်အာဖရိကမှာရှိတဲ့မျိုးကွဲနှစ်ခုကိုသူကဆက်ပြီးတော့ဖြတ်ပြီးတော့မျိုးထပ်ကွဲသွားတာပေါ့နော်အဲ့ဒီအတွက်ကြောင့် US government အနေနဲ့ကတော့ဒါ US အနေနဲ့ကျွန်တော်ပြောတာပေါ့နော်သူတို့ကတော့မကြောက်ဘူး
မကြဘူးဆိုတာစီစီကအခုပဲဒီဟက်ကဲတို့နတ်စင်ဟုံးတို့အဲ့လိုအာမှာလွဲလို့ရှင်ဂျန်နဲ့အောက်ပေးရှင်ကက်ဒရင်းနေရာတွေမှာမတ်စ်ဆီယာမလို့ဘူးဆိုပြီးတော့အဲ့လောက်ကြီးစီလျှော့လာတယ်ပိုင်းနေတွေ့ပါတယ်ဒါပေမဲ့လေဒီနေ့ဒီချိန်ကြီးတော့အိန္ဒိယလာတယ်လေမြန်ဆိုလို့ရှင်တော့သူတို့ဟို US နိုင်ငံသားဆိုရင်တော့ okay ဒါပေမဲ့တခြားနိုင်ငံသားအိန္ဒိယနေလာမယ်ဆိုရင်တော့မပေးဘူးပေါ့လေဟုတ်ကဲ့ဆရာအဲ့ဒါတော့အတော်များများတော့ဒီကာကွယ်အထောက်အကူပြုနိုင်နေပေါ့နော်ဒါပေမဲ့လုံးဝအပြည့်တော့စိတ်မချရရတဲ့ဘောဖြစ်တာပေါ့ အဲ့ဒါကိုလည်းထပ်ပြီးတော့ရှင်းပြပေးပါမယ်။ကွာတဲ့တစ်ချက်ကအက်စ်ဝဲဇန်နကာကိုဗိုင်ဇာကိုမော်ဒယ်ရိုတော့ကျွန်တော်တို့ကိုခန့်နာရဲမှာရှိတဲ့စပိုက်ပရိုတင်းကိုပဲပတ်တီကူလာလီတာဂက်လုပ်ပြီးတော့အန်တီဘော်ဒီထုတ်တာ။ဘာလို့လဲဆိုတော့ဒီစပိုက်ပရိုတင်းကကျွန်တော်တို့အဓိကဒမ်းမေ့ချ်ဖြစ်စေတဲ့အတွက်ကြောင့်ဟိုအဆုတ်ကူဒမ်းမေ့ချ်ဖြစ်စေတဲ့အတွက်ကြောင့်
ဆိုးဆိုးဝါးဝါးကြီးအဆုတ်တွေဒမ်းမေ့ချ်ဖြစ်ပြီးတော့အသက်ရှူလို့မဝပဲနဲ့နောက်ဆုံးအဆင့်အသက်ရှူခဲ့တဲ့ဆက်တွေပေါ်မှာတင်ရတဲ့အဆင့်တော့မရောက်ဘူး။အဲ့ဒီတစ်ခုကတော့ကာကွယ်တယ်။ဟုတ်ကဲ့ဆရာ။အဲ့ဒီတော့အခုလိုဒီကိုဗစ်ရောဂါပိုးဝင်လာခဲ့ရင်တောင်မှပေါ့နော်။ရလာခဲ့ရင်တောင်မှအခုလိုဒီဆိုးဆိုးဝါးဝါးအသက်အန္တရာယ်ဖြစ်တဲ့အဆင့်တွေမရောက်နိုင်တာ
Rudy, vaccine to be the Yabai. Below Yadalesu, Mapiopalo, then the Baku Yabai. Balu Yalesura, Balu General Tiles, or through a Pamapitamu, just General Protocoya, Sierra Halishi. And I pray on Umataba, two things in a positive kilo, do what in any region to what was like that. Do not possibly do what was like that. Diluha Mujang, Pitta. Dioga Pidushin, Kurilati Kaikera, the game of Kamiana, Kaikera by Shibai. Dabi Melet, Apiatia, Dombeali, Nari, Si Chowni, so. ဒီတော့ကကျွန်တော်ဥပမာပြောရလို့ရှင်တော့ပမာဏငယ်မှာလည်းတကယ်ပြည့်မြတ်သုံးနေတဲ့ဟက်ပတိုက်တစ်အေဗက်ဆီးမှာဟက်ပတိုက်တစ်အေဆိုတဲ့ဗိုင်းရပ်စ်ကိုတတ်ပြီးတော့မှဒေးအောင်သားဝပီအေပိုးပေါ့နော်ဆိုတော့ပမာဏငယ်မှာကျွန်တော်ငယ်ငယ်တုန်းကဆိုလို့ရှင်အင်းနဲ့ဘီနဲ့တွဲထားတဲ့ဆေးတွေကိုကျွန်တော်ထိုးခဲ့ရပါတယ်ဆိုတော့ ဒီရောက်ဒီဟာထုတ်တဲ့ဒီကီလ်ဗိုင်းရပ်စ်ဗက်ဆင်းဖြစ်တဲ့ဒီဆီနိုဗိုင်းရပ်စ်က maybe ကျွန်တော်တို့ဒီ hepatitis A လို့ပြောမျိုးပေါ့ ဥပမာ hepatitis A ဆိုလို့ရှိရင်ကျွန်တော်တို့နှလုံးထိုးလိုက်တာနဲ့ကျွန်တော်တို့ကိုယ်ခံနာထဲမှာတစ်သက်လုံးနောက်ထပ်ပြီးတော့ဆေးထိုးစရာမလိုတဲ့ဒေါကင်မျိုးအန်တီဘော်ဒီရသွားတာမျိုးဖြစ်ခဲ့ခြင်းလည်းဖြစ်မှာပဲဒါကတော့ဘယ်သူမှမသိသေးတဲ့အပိုင်းပေါ့နော်
Okay ဆရာအဲ့ဒီတော့ဒီတခြားကာကွယ်ဆေးတွေမရှိနိုင်ရင်မရနိုင်တော့ဘာပဲဖြစ်ပါတယ်ဒီကာကွယ်ဆေးကိုထိုးခြင်းအပြင်အထောက်အကူပြုနိုင်တယ်လို့တော့
ပြောရင်းလို့ရတာပေါ့ဆရာเนาะဘာမှမထိုးရတဲ့စာလို့ရှိရင်ဟုတ်ပါတယ်အဲ့ဒါတော့ဆုံးမြန်မာပြည်သူတွေပါမှာရှင်းနေဆရာကြီးโอเคဒီဗက်ဆင်းထိုးလို့ဆိုရမယ်ကိုယ့်အကူတော့ထိုးပြီးလို့ရှိရင်လည်းသက်မှတ်ပြီးတုတ်ပြီးတားပြီးပေါ့เนาะငါပို့မရနိုင်ဘူးဆိုတာတော့ပြင်ရမှာမရှိပါဘူးအဲ့ဒီထိုးပြီးတဲ့အတိုင်းအောင်တော့မှလည်းမဆွေးရပါမယ်လက်ကိုဆေးရပါမယ်ဟိုစနစ်တိုင်းစာလုပ်တော့
ကိုနေ့စီစဉ်တက်ဆက်တဲ့ဂျမားရီကနာကိုနားဆင်ခဲ့ကြရတာပါခင်ဗျာအခုတော့တိုင်းရင်းသတင်းလွာကိုဆက်ပြီးတော့တင်ဆက်ပြပါဦးမယ်နေစားအခြေစိုက်အပြည့်အဝနေဝိုင်းတော်သားတွေကတင်ဆက်ပေးထားကြပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွာမှာနားဆင်ရမှာတွေကတော့တိုက်ပွဲကြောင့်မျိုးပေါ်ကထွက်ပြေးတင်းရှောင်နေကြရတဲ့ချင်းပြည်နယ်မျိုးကတောင်ခါအင်ကြီးထောက်ပတ်မှုလိုအပ်နေပါတယ်။ဒါကြောင့်ဖာပုန်ခရိုင်တမဟာငါးဒေသမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်ဆိုတာနဲ့ခန့်အပ်ထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေနိုင်ငံရေးပါတီတွေကိုဖိတ်ခေါ်ချက်အပေါ်ရှမ်းနိုင်ငံရေးပါတီတွေရဲ့သဘောထားအညီတွေကိုကြားသိုက်ရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါစစ်အုပ်ချုပ်ရေးကြေညာခံထားရတဲ့ချင်းပြည်နယ်မင်းတပ်မြို့မှာတိုက်ပွဲကြောင့်မြို့ပေါ်ကနေထွက်ပြေးတိမ်းရှောင်နေကြရတဲ့စစ်ရှောင်တပေါင်းခန့်ဟာကူညီထောက်ပံ့မှုလိုအပ်နေတယ်လို့စစ်ပေးရှောင်ကူညီရေးအဖွဲ့ကတာဝန်ခံတဦးကပြောပါတယ်မင်းတပ်မြို့ကိုစွန့်ခွာထွက်ပြေးလာကြတဲ့စစ်ပေးရှောင်ပြည်သူတွေပို့တိုးလာတာကြောင့်စစ်ပေးရှောင်ပြည်သူလူဦးရေ4,500လောက်နေထိုင်နိုင်မဲ့စခန်း ITB camp 4ခုနဲ့တခြားကျေးရွာတွေမှာလည်း ITB camp 10ခုလောက်ဖွင့်လှစ်ထားပြီးလူဦးရေအချင်းတပေါင်းဝန်းကျင်ရှိမယ်လို့ခန့်မှန်းရပါတယ်ချင်းပြည်နယ်မင်းတပ်မြို့မှာအာဏာသိမ်းစစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေးတပ်အကြားဆွေးနွေးပွဲပြည့်ပြဲကမေလ12ရက်နေ့ကစလို့တကြော့ပြန်တိုက်ပွဲဖြစ်ပွားလာခဲ့ပြီးမေလ23ရက်နေ့မှာအာဏာသိမ်းစစ်ကောင်စီကမင်းတပ်မြို့ကိုစစ်အုပ်ချုပ်ရေးအဖြစ်ကျင်းညာခဲ့သလိုဒေသခံတွေလည်းနေရာကနေတင်းရှောင်နေကြရပါတယ်
KNU ကရင်မျိုးရာစီယုံနဲ့မြန်မာစစ်သားကြားဖာပွန်ခရိုင်တပ်မငါးတီကတိုက်ပွဲဆက်လက်ပြင်းထန်နေဆဲဖြစ်ပြီးမေလ26ရက်နေ့ရှိတလအတွင်းမှာတိုက်ပွဲပေါင်း200နီးပါးဖြစ်နေပြီးတော့စစ်ကောင်စီဘက်ကယာနယ်ကြီးတိုက်စုံးမှုရှိတယ်လို့ KNU တပ်မငါးဘက်ကပြောပါတယ်အခုလက်စံပိုင်းမှာ KNU တပ်မငါးနယ်မြေတွင်းမှာစစ်ကောင်စီတပ်နဲ့ကရင်နေကြားဆောင်တပ် PGF တိုင်းအာဘူမူတိုးချက်လာပြီးစစ်ရေးလှုပ်ရှားမှုတွေများလာတာကြောင့်တိုက်ပွဲဆက်လက်ပြင်းထန်လာတာဖြစ်တယ်လို့ကျန်းယူသမငါပြောခွေရဒုတိယဘူမူကြီးစောကလေတို့ကပြောပါရယ်ပိုက်ပွဲနေ့စဉ်ရှိလာတာကြအခုလအတွင်းမှာကရင်မျိုးသားလူမျိုးရေးတပ်မတော် KNL ဘက်က2ဦးကြဆုံးပြီး9ဦးတန်ရာရရှိခဲ့တယ်လို့စစ်ကောင်စီဘက်က128ဦးတိတ်ဆုံးသွားပြီး180ဦးထိခိုက်တန်ရာရရှိသွားတယ်လို့ KNU ဘက်ကဆိုပါရယ်တပ်မတော်ဘက်ကထိခိုက်မှုများတယ်လို့ KNU ဘက်ကပြောပေမဲ့တိကျတိမ်မပြုတ်နိုင်ပါဘူး
ကချင်ပြည်နယ်ဖားကန်းမြို့နယ်မမုံကျေးရွာဒေသခံလူငယ်ခုနှစ်ဦးကိုကျေးရွာလုံခြုံရေးအတွက်ကင်းဆောင်နေစဉ်မေလ25ရက်17နာရီခွဲအချိန်ခန့်ကစစ်ကောင်စီတပ်ဖွဲ့ဝင်တွေကတနတ်များပစ်ဖောက်ပြီးရိုက်နှက်ဖမ်းဆီးခေါ်ဆောင်သွားတယ်လို့မိသားစုဝင်တွေနဲ့ဒေသခံတွေကပြောပါတယ်ဖမ်းဆီးခံထားရတဲ့လူငယ်ခုနှစ်ဦးစလုံးမှာတက္ကသိုလ်ကျောင်းသားတွေဖြစ်နေပြီးအခုခါမှာဖားကန်းမြို့မှာရဲစခန်းကပုံမှန်905နဲ့အမှုဖွင့်ဖို့လှုပ်ဆောင်နေကြောင်းစစ်တပ်ကအာဏာသိမ်းလိုက်တဲ့နောက်ရွာထဲမှာလုံခြုံရေးမရှိတော့တာကြောင့်ရွာရဲ့အဝင်ထွက်တွေမှာလုံခြုံရေးကင်းဆောင်နေကြတာဖြစ်တယ်လို့ရမိရဖတဦးကပြောပါတယ်။ဟာကမြို့မမုံကျေးရွာမှာမေလ10ရက်နေ့ကလည်းဒေသခံရွာသား12ဦးကိုဖမ်းဆီးသွားခဲ့ပြီးအခုခါပုံမှန်905ကကြီးနဲ့တရားစွဲဆိုထားပါတယ်
။ချမ်းမြေနယ်ရှေ့ပိုင်းတာချင်လေးမြို့နယ်မှာကုမ္ပဏီနဲ့စစ်တပ်ကနေပေါင်းပြီးနှစ်ပေါင်း20ကျော်သိမ်းယူထားတဲ့မြို့ကန်လေးရဲ့လေယာဉ်မြေတွေကိုရွာသားတွေဘက်ကဆရာရင်ဆိုင်ပြီးအနိုင်ရခဲ့ပေမဲ့ Komuni Pega Piama Pidepi, Mia Yi Usan Losan Lide, Chama Ziaro, Komuni Gandhi, Tiaswezu Libare, Tajele Mune, Wang Hong, Hongle Yuaga, Chama Ziaro, Upan Suigo, Mia Piama Bilude, Homban Komuni Gassi Aswezu B, Milan Tessi and Lima, Nune Tangana Gassi Aro Samiane, Chang Lima, Sisi Mimian Kamudu, Ziaro, Sing or Tavare, Egassi Ajo Shida, Wang Hong Yuadaria, Puba by Midu. Sitane Humban Kumuniga, Tangoya Kuzugu Kunigrega, Tenu Tavare, Liami Igashisegu, Yadarugu, Piampibu, Yada Suya Letema, Tokian Kabime, Kumuniga, Piamapilu, Redre, Yadaribi, Joya Jantan Siadova, Tama, the Asu Kera, Pibare.
Rokandinema Mila Nasangaya Niga, Mota Leading, Jayao Kerry Adwe, Sibi Dukat is a Kanriga, Luni, a Soundry, Yanati, Jessie Kedalo, the Chojari Malene, Jessie Muri, Shikabare, Akulo Luni, a Soundry, Jessie Dwaragaro, Joto Mune, Nyang Jang, Nipo Mune, Zenyene, Gandangi, Sade, Dukat is a Kanri, Mabjessi Kerapi, the Chasa Kanriga, Jessie Musi, Nugo, Lego, Unidelo, Akuni, Beni, Duriga, Biovare, Aladu, Pogdom Mune, Satemo, Jira Malay, Yamanika Pilo Tare, Lion Bassi, Rip, Jessiravi, Luni in the Choha, Jessitua Kevare, Dokade, the Kanriga, Luni a Soundriha, Wa Denirine, Salop Tara, Tete Dwe, Moya, the Mani Tanye, Dwe, Dokade, Re, a Catrin, Nambi, the Chosa Kanriga, Hongman, Nid, Ne, Enrigo, Pokalika, Alusian, Reguni, Ne, Pupin, Nida, the Cho, Shibi, Me, Longlamu, Mashibu, Lu, Dokade, Riga, Biovare.
ခုတည်င်းလာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါနိုင်ငံတော်အာဏာသိမ်းပြီး၃လကျော်အကြာမှာစစ်ကောင်စီကခန့်အပ်ထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေနိုင်ငံရေးပါတီတွေနဲ့မေလ22ရက်နေ့လုံးကတွေ့ဆုံခဲ့ပါတယ်နိုင်ငံရေးပါတီကြီးကိုးဇက်နှစ်ပါတီကိုဖိတ်ခေါ်ခဲ့ပေမဲ့62ပါတီကကိုယ်စားလှယ်တက်ရောက်ခဲ့တယ်လို့သိရပါတယ်အဲ့ဒီအထဲမှာရှမ်းနိုင်ငံရေးပါတီတွေကတော့တက်ရော
song anai ya kere, Shandai Namya Democracy Apuecho SNLD garo, Turiya Ajain Pekho Mu Male UEC Siwe go Mateo Kebulo, Pati Pyo Kwenya Sailika Akulo Pyo Ware.
ကျွန်တော်ပါတီမူဝါဒကျွန်တော်နိုင်ငံရေးဂျင်ဖန်ကျင်တဲ့အခုစစ်ကောင်စီလုပ်နေတဲ့ကိစ္စတွေနဲ့အတဟကတာမဖြစ်ဘူး။လမ်းကြောင်းတစ်ခုပဲဒီမနေဘူး။အဲ့ဒါကြောင့်မို့လို့ကျွန်တော်ရင်းဆိုင်ခြင်းဖြစ်ပါတယ်။တိုးပေမဲ့2021ရွေးကောက်ပွဲမှာတနေရအနိုင်ရခဲ့တဲ့ရှမ်းပါတီနောက်တစ်ခုဖြစ်တဲ့ရှမ်းတိုင်းနာမြဒီမိုကရက်တစ်ပါတီ
ဖေဖော်ဝါရီလ26ရက်နေ့လုံငါရောမေလ25ရက်နေ့ကပါစစ်ကောင်စီရဲ့ UEC ဖိတ်ခေါ်တဲ့အစည်းအဝေးကိုတက်ရောက်ခဲ့ပါတယ်။ပါတီဥက္ကဋ္ဌဆိုင်အိုက်ပေါကပါတီရဲ့ခံယူချက်ကိုအခုလိုပြောပါတယ်။အဲအစိုးရကဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်ဖြစ်ဖြစ်နော်အင်္ဂါရုအတရားဝင်ပါတီတစ်ခုအနေနဲ့သူတို့စီမှာမတ်ပုံတင်ထားတဲ့အတွက်ကြောင့်မတ်ပုံတင်အမတ်
55ဒီဘေးဦးသိန်းစင်ကော်မရှင်ဘေးဒီဘေးနာဆာကအင်္ဂါနော်စီမံအုပ်ချုပ်ရေးကောင်စီကဖွဲ့စည်းထားတဲ့ကော်မရှင်ဘေးဒီဘေးနောင်ဘေးအစိုးရကဖွဲ့စည်းထားတဲ့ကော်မရှင်ဘေးဒီဘေးအင်္ဂါရုတရားဝင်ပါတီအနေနဲ့သူကတွက်တက်ရမှာပဲသူတို့ရဲ့တိမပြူထားတဲ့ပါတီတစ်ခုအနေနဲ့တွက်တက်ရမှာပဲမေလ27ရက်
ဒီအပါတီဖွဲ့တဲ့ကော်မရှင်ဘဲဖြစ်ဖြစ်အင်္ဂါရုတရားဝင်ပါတီအနေနဲ့သူကတွက်တက်ရမှာပဲသူတို့ရဲ့တိမပြူထားတဲ့ပါတီတစ်ခုအနေနဲ့တွက်တက်ရမှာပဲမေလ27ရက် UEC နဲ့နိုင်ငံတော်ရဲ့အခြေအနေကိုဘယ်လောက်ထိသူဆက်လက်ပြီးထိမ့်သိမ်းသွားမလဲဘယ်လောက်ထိထပ်ပြီးတော့မှအင်ကွယ်သွားနိုင်မလဲဆိုတဲ့အခြေအနေပေါ်အများကြီးမကြည့်ပါနဲ့အဲ့ဒါ
နှစ်ထောင်နှစ်ဆယ်ရွေးကောက်ပွဲမှာNLD ပါတီကနေမဲမတမာမှုလှုပ်ဆောင်နေတဲ့ဆိုတဲ့ဆွဆွဲချက်နဲ့အကြောင်းပြုပြီးစစ်တပ်ကနေဖေဖော်ဝါရီလ၁ရက်နေ့ကနိုင်ငံတော်အာဏာကိုတင်းယူခဲ့ပါတယ်ဖေဖော်ဝါရီလ၂၆ရက်နေ့တုန်းကUEC ဖိတ်ခေါ်တဲ့တွေ့ဆုံမှုမှာနိုင်ငံရေးပါတီ53ခုတက်ရောက်ခဲ့ပါတယ်ဆက်ပြီးတော့ကြားပြည်နယ်ကကန္နရဝတီတိုင်းသတင်းဌာနအေဒီတာချုပ်တာဝန်ထမ
media lungan pine kanta murejao, the ten tolo ye abaima, catwini yabare, mikalia mongane suzi ten set betabare.
Kayapine chizai, canaraudi dine the rentana, edida joye, dimoso mune lega ni engu, mela nase yene yane by chema, sikansi sita, e out long yune, we are shall we carry, just eat the chugu, you sound dwarelo, the rent out uga, kulu piabare.
Bikanadi mela nase yene, bonanyane, angana jolama, sika ye kaye, brosi alise, laka, tu eu labiro, dala bonoso, kubidare, brosaya sana the chu.
ตัวเราไม่ชิวตัวทะเลเนี่ยดิรอสักอะไรก็ไอ้มามันนิวบ่เนาะตัวไอ้ตัวไอ้มาชื่อที่ซีจะชูรอปาดอะไรเสียแล้วที่ไหนไงยี่ชินีเจ้าเตรียมยาด้วยบ่สิกังสีเอพี่ให้หมู่ด้วยเนี่ยมีเรียลงงานด้วยมันเลยปั่นไหนบ่สัตว์ยี่กุญยกระดาษเจ้าแค่เทือนจังด้วยเนี่ยอะไรเช่นมากานาราวดีตายเนี่ยเตรียมเท่าลงหมู่ลงงานกูปีป้ายาวก็ยังนี่เตรียมทำมาเนี่ยกุญยทันยายีเว็บยาวแค่เดือดตัวก็เสียเปล่าไปเลย
ก็ยังเป็นการเดินทางยันเนปาลโลตอนนี้ส่งจดหมายไปเมื่อเลยคุณนิจเนลิสเนวอกูเลยจะลายอะไรนี่ทำอยู่มาชีเรียบวะเนาะซึ่งอันนั้นเต็มอีกเรื่องมีจีบวกกับเตรียมยาไต่ดีกว่าไปตลุ่มอยู่ตั้งยันนาทีได้ชีใจเตรียมทนาดีกว่าเลยเตรียมทอลลอนายเอาเป็นมาทาร่าลุ่นเลยในงานงานมีมาเตรียมเพื่อ BNIเอ้มัวร่าเยียอุกตานำพกีกับคุณลุ่มต้นจับไปเลย
ฟังอันนั้นเป็นมีกันเลยก็ที่อยู่ที่จังหวัดสีแดงมีเดียตั้งอยู่ในประเทศไทยเลยแต่ก็ถ้าวิดีโออะไรอ่ะฟังแล้วอยากเวทกันนั่นตั้งเลี้ยงชีวิตข้าจะตั้งอะไรได้ดีมาเลยไปดีชีวิตสิอันนั้นสังเกตุเราชาวเมืองชีวิตข้าจะรู้ว่าปีนั้นชีวิตตั้งอะไรมีเดียดีกว่าที่สิ่งที่ว่าวิญญาณเนี่ยมันแบบว่าไปเว้ยตั้งอะไรมีเดียเลยพี่สิ่งว่ามาแสดงข่าวอะไรแบบนี้แสดงข่าวแบบนี้ไอ้ประมาณเลยสิ่งของมือเนี่ยพี่ได้วันนี้ไม่ลงจ
တုံးသက်မိ
နိုင်ငံတကာမြန်မာတရင်ဖွဲ့ BNI ဟာအိန္ဒိယဘင်္ဂလားဒေ့ရှ်ထိုင်းနယ်စပ်နဲ့ပြည်တွင်းခြေဆိုင်တိုင်းရင်းသားတရင်ဌာန16ခုနဲ့စုပေါင်းဖွဲ့စည်းထားတဲ့မီဒီယာကွန်ရက်တစ်ခုဖြစ်ပြီးမြန်မာနိုင်ငံရေးနဲ့ငင်းချမ်းရေးဖြစ်စဉ်တွေကိုအထူးဦးစားပေးဖော်ပြနေကြတဲ့သတင်းဖွဲ့စည်းကြီးတစ်ခုဖြစ်ပါတယ်ရှင
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ချင်းပြည်နယ်မင်းတပ်မြို့မှာတိုက်ပွဲကြောင့်မြို့ပေါ်ကထွက်ပြေးတိတ်ဆောင်နေကြတဲ့စစ်ရှောင်းတပေါင်းခန့်ဟန်ကူညီထောက်ပံ့မှုလိုအပ်နေတယ်လို့စစ်ဘေးရှောင်ကူညီရေးအဖွဲ့ကပြောပါတယ်။ KNU ကရင်မျိုးသားစည်းရုံးနဲ့မြန်မာစစ်တပ်အကြားဖပုန်ခရိုင်တပ်မဟာဒေသ9မှာတိုက်ပွဲဆက်တိုက်ဖြစ်ပွားနေပြီးတိုက်ပွဲပေါင်း200နီးပါးရှိနေတယ်လို့ KNU တပ်မဟာ9ဘက်ကပြောပါတယ်။
တော်ရရှိတဲ့အခုနားဆင်ကြကြတာကတော့ပြန်နိုင်ဝိုင်းတော့သားတွေကနေအပတ်စဉ်တင်ဆက်သွားမယ်တရင်သတင်းလာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီအမေရိကန်တန်ကနေကြာသာပတိနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းချင်းချုပ်ကိုပြောပြပါအောင်မယ်ခင်ဗျာ။ဆရာနာရှင်စန့်ကျင်ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲဖမ်းဆီးတာတွေဆက်လုပ်နေတဲ့ကြားကပဲဆန္ဒပြပွဲတွေပုံစံအမျိုးမျိုးနဲ့ဆက်ရှိနေသလိုလက်နက်ကန်ပြီးပြန်တိုက်တာတွေလည်းဆက်ဖြစ်နေပါတယ်။ကြားပြည်နယ်အတွင်းစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တို့အကြားဒီမော့ဆိုမျိုးနယ်နဲ့အနီးတစ်ဝိုက်ခြေရွာတွေမှာပစ်ခတ်မှုတွေရှိနေပြီးဖဲခုံနဲ့လိုင်ကော်မျိုးတွေမှာလည်းစစ်ကောင်စီတပ်ကရိုက်ချွာတွေတဲကိုဝင်ပြီးပြစ်ခတ်တာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။ပြစ်ခတ်မှုတွေအတွင်းနှစ်ဖက်တပ်ဖွဲ့တွေအပြင်ပြည်သူတချို့သေဆုံးတယ်လို့လည်းဒေသခံတွေက VOA ကိုပြောပါတယ်။ရန်ကုန်မှာတော့ဒီကနေ့မနေ့ပိုင်းတာကီတာမြို့နယ်မန်ပြေ300ကွက်မှာရာအိမ်မှုအမျိုးသားတူတင်းနှန်းနဲ့ပြစ်တက်ခံရလို့သေဆုံးသွားပါတယ်။ဘသူပြစ်တယ်ဆိုတာမသိရသေးပေမဲ့သေဆုံးသူဟာစစ်ကောင်စီသတင်းပေးအဖြစ်နာမည်ကျော်စောသူဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ပြစ်ခတ်မှုဖြစ်ပြီးနိုင်ပိုင်းအတွင်းမှာပဲတာကီတာမြို့နယ်အတွင်းပောက်ကွဲမှု9ကြိမ်တည်းမနေ့ကျရတယ်လို့လည်းဒေသခံတွေကပြောပါတယ်။မွန်ပြည်နယ်ပြည်လင်းမြို့ကပြည်ထောင်စုကြံခိုင်တဲ့ဖွံ့ဖြိုးရေးပါတီမြို့နယ်ဥက္ကဋ္ဌတဦးလည်းဒီကနေ့မနေ့ပိုင်းတင်းနှန်းနဲ့ပြစ်ခံရလို့သေဆုံးသွားပြီးဇနီးဖြစ်သူလည်းပြင်းထန်စွာဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။ကမ္ဘာဖလားဘောလုံးပြိုင်ပွဲဝင်ခွင့်အတွက်ဂျပန်အသင်းနဲ့ခြေစစ်ပွဲကံရမယ်မြန်မာလက်ရေးစင်ဘောလုံးအသင်းသားတွေအနေနဲ့မြန်မာလူထုနဲ့အတူရပ်တည်ပြီးဆက်ရနာသိမှုကိုစန့်ကျင်ကြောင်းလက်သုံးချောင်းထောင်ပြသကြဖို့ပြိုင်ပွဲမှဝင်မဲ့တပိတ်မှောက်ထားတဲ့လက်ရေးစင်ကိုသမာကျော်စင်ထက်ကတိုက်တွန်းတဲ့အကြောင်း AFP သတင်းမှာရေးသားထားပါတယ်ခင်ဗျ Facebook ကိုတုံပြီးပြည်သူတွေကလူ ပြည်တွင်းကလူတွေပေါ်အောက်သာလာမှုမှုစူးစမ်းတဲ့လောက်ရတဲ့ကြောင့်ကမ္ဘာပေါ်မှာအထူးကဆုံးနိုင်ငံတွေမှာမြန်မာနိုင်ငံနဲ့ပါဝင်နေလို့ဆိုပါရခင်ဗျာဒီကနေ့အစီအစဉ်ထုတ်လို့ရေမှုကတော့မတ်ဆူမွန်ဖြစ်ပါတယ်စပန်ဆိုင်ရာအင်ဂျင်နီယာကတော့နယ်ဆန်လော့စ်ဖြစ်ပါတယ်ကျွန်တော်ကတော့ဇော်မလိုက်ပါခင်ဗျာဒီအစီအစဉ်ကိုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်